Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ3ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တော့ပေါ့တမ်းပါ။ခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ယူကရိန်းမြို့တော်မှာ12ရက်ကြာညှိတက်နေပြီးခဲ့တဲ့နောက်တနင်္လာနေ့ကတော့ယူကရိန်းမြို့တော်တစ်ဖက်မှာရုရှားကဝီထင်း drone တွေနဲ့ညာလောင်းပေါက်တိုက်ခိုက်မှုလုပ်ပါတယ်။နောက်တော့လူမျိုးရေးပြည်ပခါတွေနဲ့မြေမသက်ဖြစ်နေတဲ့မြန်မာနဲ့နေချင်းဆဲအိန္ဒိယနိုင်ငံမဏိပူပြည်နယ်မှာတနင်္လာနေ့လင်အားကြီးပိုင်းတော့ကလူမျိုးရေးထိကုန်းတွေထပ်ဖြစ်ပြီးတော့လူ3ဦးသေဆုံးခဲ့ရပါတယ်။စားတဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့တူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုတန်းညူကြီးဒီကနေ့မကြခင်ကြားကြရမှာတွေထဲမှာတော့
ဒီရင်အင်အားစုတွေပါတယ်တော်လိုင်းအင်အားစုတွေပါတယ်နောက်တစ်ခုကကျွန်တော်တို့ကစကိုင်းတိုင်းတွင်ကကျွန်တော်တို့ဒပိတ်အင်အားစုတွေပါတယ
်ပြီးလို့ရှင်ကျားခဲ့ရတာကတော့ဒီမိုကရေစီဆွေးနွေးခန်းကအတန်းပါဒီเจ้าမလွင့်မီပါအိန္ဒိယအပူလိုက်နဲ့ဩစတြေးလျကပေါင်းပင်ရှင်လျေသတင်းဆောင်ပါတဲ့ပုတ်ကိုကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရေဆုံးဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ကတင်ပြကြပါမယ
်ယူကရိန်းမြို့တော်မှာ12ရက်ကြာလို့ညင်သက်နေခဲ့ပြီးတဲ့နောက်တနင်္လာနေ့ကတော့ယူကရိန်းမြို့တော်တစ်ဖက်မှာရုရှားကအဝေးထင်း drone တွေနဲ့ညာလုံးပေါက်တိုက်ခိုက်မှုလုပ်ပါတယ်အဆောင်ပြိုပြက်မှုတွေကြားမှာ KF ဒေသမှာလူတဦးဒဏ်ရခဲ့ပါတယ်မြို့တော် KF နဲ့အနီးတစ်ဝိုက်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဒီအဝေးထင်း drone ရေအတွက်အတိအကျကိုတော့မြို့တော်တာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒါမဲ့ကီယက်ဒီသားရဲ့စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ဆာဟီပော့ကိုရဲ့ Telegram စာမျက်နှာထဲမှာတော့လေကြောင်းကာကွယ်စနစ်ကနေပြီးတော့ Iran လို့ Shahed Awaiting Drone 8စီးလုံးနဲ့ Clipper Crit Cruise ဒုံးကျည်3လုံးကိုဖျက်ချနိုင်ခဲ့တယ်လို့ Ukraine leader ကအစီရင်ခံစာတင်တယ်လို့ဆိုပါတယ်လေကြောင်းကာကွယ်စနစ်ကနေပြီးတော့ပြစ်ခတ်လိုက်တာထိမှန်သွားတဲ့အသံတွေကိုကြားရတယ်ဆိုပြီးတော့လည်းမျက်မြင်တွေကပြောပါတယ်တောင်ပိုင်း Ukraine တပ်ကဒဇယ်ပန်းသိမ်းယူထားတဲ့ကာဆန်ပြည်နယ်မှာတော့ညာလုံးပေါက်လက်နက်ကြီးပစ်ခတ်မှုတွေမှာ73နှစ်အရွယ်ကလေးငယ်တူဒဏ်ရာရှိတယ်လို့ယူကရိန်းပြည်နယ်အုပ်ချုပ်ရေးမှူးအုပ်ချုပ်ရေးရဲ့ပြောခွင့်ရသူကပြောပါတယ်ကလေးငယ်ကိုဆေးဟုတ်ပို့ထားပြီးတော့အသက်အန္တရာယ်တော့မစိုးရိမ်ရဘူးလို့ဆိုပါတယ်ကာဆန်ပြည်နယ်မှာတော့တနင်္လာနေ့မနက်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်ရှိနေပြီးတော့လူ၄ဦးတရားရခဲ့ပါတယ်ဒုံညက်ပြည်နယ်တွေကဘောင်မုတ်မရင်ကာလင်ဘန်ဒေသတစ်ဝိုက်မှာလည်းပြင်းထန်တဲ့တိုက်ပွဲတွေရှိနေတယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်ဘောင်မုတ်မြို့တောင်ပိုင်းနဲ့အနောက်မြောက်ဖျားတွေမှာကြီးမားတဲ့ထိုးစစ်တွေရှိနေပြီးတော့ယူကရိန်းတပ်ဘက်ကအသာရနေတဲ့ဆိုပြီးတော့ယူကရိန်းစစ်ဖက်ပြောခွင့်ရသူကပြောပါတယ်အခြေအနေတွေကိုပြန်ဆန်းစစ်ပြီးတော့တပ်တည်ရှိမှုတွေပြန်ပြီးနေရာချနိုင်ပြီဆိုတာနဲ့အသေးစိတ်ကိုကြေညာမယ်လို့ပဲပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ NATO ထိပ်သီးအစည်းအဝေးကျင်းပမဲ့လစ်သွေးနီးယားအပါအဝင်9ရက်ကြာဥရောပတော်လှန်ရေးခီးကိုလာမယ့်တပတ်အကြာမှာထွက်မယ်လို့အင်ပီရိုကတနင်္ဂနွေနေ့ကပြောလိုက်ပါတယ်လာမယ့်တနင်္ဂနွေနေ့ကစပြီးဇူလိုင်9ရက်ကနေ23ရက်ထိခီးစဉ်မှာပထမဦးဆုံးအဖြစ်လန်ဒန်မြို့ကိုဝင်ရောက်မှာဖြစ်ပါတယ်နေရကြခီမှာနိုင်ငံဆက်ဆံရေးကိုပုံမခိုင်ခန့်စေဖို့အတွက်ချားစ်ပီနဲ့ဝန်ကြီးချုပ်ရီရှိဆူနက်တို့ကိုသမ္မတဘိုင်ဒန်ကတွေ့ဆုံဖို့စီစဉ်ထားပါတယ်။အဒီနောက်မှာတော့လီသူရေးနီးယားနိုင်ငံမြို့တော်ဗီလ်နီးယပ်စ်မှာကျင်းပမဲ့မြောက်အတ္တန်တိတ်စည်ရေးမဟာမိတ်ဖွဲ့ NATO ရဲ့ထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်ကတက်ရောက်မှာပါ။ဒီထိပ်သီးအစည်းအဝေးကိုမဟာမိတ်နိုင်ငံ32နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးယူကရိန်းရဲ့တံပြန်ထိုးစစ်အပအဝင်ယူကရိန်းစစ်ပွဲတစ်ခုလုံးကိုစဉ်းစားသုံးသပ်ကြမှာဖြစ်ပါတယ်။ဖင်လန်နိုင်ငံက NATO ဖွဲ့ဝင်ဖြစ်လာတဲ့အထိမ်းအမှတ်ဖြစ်သမ္မတဘိုင်ဒန်ဟာဖင်လန်နိုင်ငံရဲ့မြို့တော် Helsinki ကိုလည်း NATO အစည်းအဝေးအပြီးမှာခီးဆက်အောင်မှာဖြစ်ပါတယ်ဖင်လန်နိုင်ငံဟာ NATO ဖွဲ့ကိုအပြီးလကဝေရောက်ခွင့်ရခဲ့တာပါ Nordic Data ကခေါင်းဆောင်တွေကိုဒီခီးစဉ်မှာတွေ့ဖို့ရှိပါတယ် NATO မှာမိတ်တွေဟာဘယ်ခါနှမနဲ့မတူစီးလုံးညီညွတ်နေကြတယ်လို့ပြီးခဲ့တဲ့လ NATO အတွင်းမှုချုပ် Jens Stoltenberg နဲ့အင်ပီရိုမှာတွေ့ဆုံစဉ်သမ္မတဘိုင်ဒန်ကပြောကြားခဲ့မှုပါတယ်
ပိုလန်နိုင်ငံဆိုလို့ရှိရင်ဘယ်လာရုစ်နယ်စပ်လူမျိုးရေးတိုးမြှင့်မှုအတွက်ရဲတပ်ဖွဲ့ဝင်အင်အား900ဆီလွတ်မယ်လို့ပြောလိုက်ပါတယ်။နယ်စပ်မှာရွှေ့ပြောင်းလာသူတွေဖြတ်တန်းဝင်ရောက်မှုတိုးများလာတာနဲ့ဘယ်လာရုစ်မှာရုရှားကဗာဂနာကြီးစားတပ်ဖွဲ့တွေပြောင်းရွှေ့လာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။နယ်စပ်တင်းမာမှုတွေကြောင့်အကြမ်းဖက်မှုတိုက်ဖျက်ကာကွယ်ရေးတပ်ကရဲရရှိ900အင်အားတိုးမြှင့်သွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပိုလန်ပြည်ထောင်စုဝန်ကြီးမာရီယပ်စ်ကမစကီကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်ကနေပြီးရေးပါတယ်။လက်ရှိအဖြစ်နေဆက်လုံကြီးယူထားတဲ့နေကြားဆောင်တပ်ဖွဲ့9000နဲ့စစ်သား2000လို့ရှိနေပြီးတော့အခုဒီရဲတပ်ဖွဲ့ဟာသူတို့နဲ့အတူနေဆက်လုံကြီးကိုလက်တွဲဆောင်ရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘယ်လာရုစ်ဟာ2021ခုနှစ်ကလေးကပိုလန်နေဆက်မှာရွှေ့ပြောင်းဒုက္ခတဲ့အကြမ်းတွေဖြစ်လာအောင်လို့တမင်ဖန်တီးနေရဲဆိုပြီးတော့ပ ပိုလန်ဘက်ကနေပြီးတော့ဆဆွဲထားပါတယ်အရှေ့လေပိုင်းနဲ့အာဖရိကကနေပြီးတော့လီနဲ့ဘယ်လာရုစ်ကိုဝင်ရောက်လာပြီးတော့ပိုလန်နေဆက်ကိုဖျက်ဖို့အတွက်ကြိုးစားကြတာလို့ဆိုပါတယ်စနေနေ့မှာလည်းဒီဘယ်လာရုစ်ကနေပြီးတော့ပိုလန်နဲ့ကို189ဦးတရားမဝင်ဖျက်ကျော်ဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့ပိုလန်နေကြောင်းစောက်တက်ကပြောပါတယ်နေဆက်ဖျက်ကျော်ဝင်ရောက်သူတွေဟာ2021ခုနှစ်တုန်းကရေတွက်ထက်ပိုပြီးတော့နည်းလာတယ်ဆိုပေမဲ့အခုလပိုင်းတွင်းမှာတော့တိတိကျကျရေတွက်တွေပြန်များလာတယ်လို့ပိုလန်နေကြောင်းစောက်တက်ကပြောပါတယ်တချင်ထဲမှာတော့ Belarus တဲ့ကို Wagner ခြေစားတပ်တွေရွှေ့ပြောင်းလာတာကိုတုံ့ပြန်ဖို့အခုလိုလုံခြုံရေးတိုးမြင့်ရတာလို့ပိုလန်တာဝန်ရှိသူတွေကပြောပါတယ်။ရုရှားမှာဒီ Wagner တပ်ကလက်နက်ကင်ပုံကံမှုဖြစ်ပြီးတဲ့နောက်ပြည်လည်မှုတွေရခဲ့ချိန်မှာဒီပုံကံမှုမှာပါဝင်တဲ့တပ်ဖွဲ့တွေ Belarus ကိုရွှေ့ပြောင်းခွင့်ရုရှားသမ္မတကနေပြီးတော့ခွင့်ပြုပေးခဲ့တာပါ။ဒီချင်းတွေဟာဒေသတွင်းပဋိမငြိမ်မှုတွေကိုပိုဖြစ်လာမှာကို Belarus နဲ့နေချင်းဆက်နေတဲ့ NATO အဖွဲ့ဝင်နိုင်ငံတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်ခင်ဗျာ။
စူရနိုင်ငံမှာစစ်တပ်နဲ့ပြည်သူစစ် RSF အဖွဲ့တို့တိုက်ခိုက်နေကြတာ12ပတ်ထဲဝင်လာပြီးအနောက်နိုင်ငံတွေကကြိုးစားခဲ့ကြပေမဲ့ငြင်းငြင်းချမ်းချမ်းနဲ့အဆုံးသတ်ဖို့တော့မမြင်နိုင်သေးတဲ့အခြေအနေဖြစ်နေပါတယ်။အထူးသဖြင့် Omdurman မြို့နယ်မြို့တော်ခါတောင်မှာလေကြောင်းနဲ့လက်နက်ကတိုက်ခိုက်တန်းတွေကိုကြားနေကြပြီးပဋိပက္ခတားရှိလာတာနဲ့အမျှလူသားချင်းစာနာထောက်ထားမှုအကြက်တဲကလည်းနှက်ဆိုင်လာပါတယ်။စစ်တပ်လေးစင်းနဲ့ drone စင်းကိုပါရီမှာပြစ်ချနိုင်ခဲ့တယ်လို့ RSF ကကြေညာပေမဲ့စစ်တပ်ကတော့တုံ့ပြန်တာမရှိသေးပါဘူးမြို့တော်မှာ RSF ကလွှမ်းမိုးနိုင်ပြီးလေကြောင်းတိုက်ခိုက်မှုမှာတော့စစ်တပ်ကလွှမ်းထားပါတယ် RSF ကိုတိုက်ဖို့အတွက်စစ်သားတစ်ခေါ်ကြောင်းစစ်တပ်ကြီးကAbdel Fattah El Baram ကပြီးခဲ့တဲ့အပတ်ကကြေညာခဲ့ပြီးတနင်္ဂနွေနေ့မှာစစ်သားတစ်တွေရဲ့ဓာတ်ပုံကိုစစ်တပ်ရဲ့ Internet စာမျက်နှာမှာတင်ခဲ့ပါတယ် RSF တပ်တွေကရှူဟာဒါဆေးရုံကိုစီးနင်းခဲ့ပြီးဝန်ထမ်းတယောက်ကိုပြစ်တတ်ခဲ့တယ်လို့ဆူဒန်ဆရာဝန်များတမကကဆွဆွဲပေမဲ့ RSF ကတော့ညှဉ်းဆုပ်လိုက်ပါတယ်ဆီယာနောက်ပိုင်းကဂေါ်ဒိုဖန်နဲ့ဒါဖာဒေတာကိုလည်းပြန်နှံသွားပြီးအထူးသဖြင့်အယ်ဂျီနီယာနာမှာ RSF နဲ့အာရဗ်ပြည်သူစစ်တွေကလူမျိုးရေးရှင်တွေအမှုတွေကိုကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်အမေရိကန်နဲ့ဆော်ဒီတို့ကြားဝင်စစ်ဆတ်ဆွေးနွေးပွဲတွေကိုအရင်လကတည်းကရက်ဆိုင်ထားခဲ့ရတာပါ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 11.13 540 kHz 8013 551 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA American တန်ကနေပြီးတော့ထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုဆက်လက်အတန်းလွှင့်နေပါတယ်လူမျိုးရေးပြည်ပခါရီနဲ့မငြိမ်မသက်ဖြစ်နေတဲ့မြန်မာနဲ့နေချင်းဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာတနင်္ဂနွေနေ့လေယာဉ်ကြီးပိုင်းတွင်ကလူမျိုးရေးထိရုံတွေထပ်ဖြစ်ခဲ့ပြီးတော့လူ3ဦးသေဆုံးခဲ့ရတယ်ဆိုပြီးရိုက်တာသတင်းတရမှာဖော်ပြပါရတယ်။ဒေသတွင်းမေလအစောပိုင်းကလေးကဖြစ်လာတဲ့လူမျိုးရေးထိရုံတွေကြောင့်လူ80ထက်မနည်းသေဆုံးခဲ့ရပြီးတော့လူ4000ကျော်လဲအိုးအိမ်ပဲဖြစ်ခဲ့ကြရပါတယ်။အထိရုံတွေကိုဟန်တားဖို့အတွက်လူညုံရေးတွေထူထပ်တဲ့ကိုချထားတဲ့ကြားမှာပဲအခုလိုမျိုးရံပန်ရံကအကြမ်းဖက်မှုတွေမိရှုံမှုတွေကတော့ဆက်ပြီးတော့ဖြစ်နေသေးပါတေဆုံးသူတွေအတွက်မိသားစုဆွေမျိုးတွေစုဝေးတဲ့ခမ်းမဆောင်ကိုပြည်နယ်ဝန်ကြီးချုပ်ဘရန်စင်းလာရောက်ပြီးတော့ဝန်ထမ်းစကားဆွေးပါတယ်။အဲဒီနောက်ဒီပြည်နယ်ဝန်ကြီးဟာအနီးအနားမှာရှိတဲ့ KI တခုကိုလည်းတွားရောက်စစ်ဆေးကြည့်ရှုတာတွေလုပ်ပါတယ်။ဒေသတွင်းမှာရှိတဲ့လူမျိုးကွဲအုပ်စုတွေကြားမှာညီငယ်ရေးဆွေးနွေးပွဲတွေလုပ်နေပေမဲ့လည်းအကြမ်းဖက်မှုတွေကတော့အခုချိန်ထိရပ်မသွားခဲ့ပါဘူး။ဒေသတွင်းမှာလူများစုဖြစ်တဲ့မဏီပူခေါ်ကတဲ့လူမျိုးတွေကိုဦးစားပေးလို့နဲ့ဆိုပြီးတော့ကွကီတိုင်းသားလူမျိုးတွေကဒီမေလဇန်ပိုင်းတုန်းကဆန္ဒပြကြရတာနေပြီးတော့အပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာခဲ့တာပါ။မဏိပူရပြည်နယ်ဟာလက်ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီအာဏာရထားတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကလုံခြုံရေးစခန်းတစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ရမှာရဲလေးယောက်ပြည်သူစစ်တယောက်နဲ့စစ်သွေးကြွတယောက်တိစုံသွားခဲ့တယ်လို့ဒေသန္တရရဲတပ်ဖွဲ့ကြီးကကပြောပါတယ်။စစ်သွေးကြွတွေကပုံခုစရာများတဲ့မြောက်ပိုင်းဝါစစ်ရစ်တန်နဲ့နေချင်းဆက်တောတောင်ထူထပ်တဲ့ရှီရာနီခရိုင်ဘက်ကိုလွတ်မြောက်ထွက်ပြေးသွားကြတယ်လို့ဒေသန္တရရဲမှုအဘူဆလမ်ဘယ်လော့စ်ကဆိုပါတယ်တိုက်ပွဲကနှစ်နာရီကြာခဲ့ပြီးစစ်သွေးကြွနှစ်ယောက်နဲ့ပြည်သူစစ်တယောက်တို့ဒဏ်ရာရရှိတဲ့ကြောင်းရှီရာနီခရိုင်အုပ်ချုပ်ရေးမှူးဘီလယ်ရှာဘာကလည်းပြောပါတယ်ဒီတိုက်ခိုက်မှုမှာဘယ်သူတာဝန်ရှိတဲ့အကြောင်းမပြောသေးပေမဲ့အဒီဒေသမှာအရင်ကတိုက်ခိုက်ခဲ့ပြီးကျဆင်းနေခဲ့တဲ့အဖွဲ့ကတော့ဗတရားသင်းကြေညာခံထားတဲ့ပါကစ္စတန်နီတာလီဘန်ဒါမှမဟုတ် TTP အဖွဲ့ပဲဖြစ်ပါတယ်ဒီအဖွဲ့ဟာအာဖဂန်တာလီဘန်တွေနဲ့တိကျအဖွဲ့ဖြစ်ပေမဲ့မဟာမိတ်အဖွဲ့တော့ဖြစ်ပါတယ်2022ခုနှစ်အောက်တိုဘာလမှာအာဖဂန်တာလီဘန်အဖွဲ့ အနာရရှိခဲ့ပြီးတဲ့နောက်ပါကစ္စတန်တာလီဘန်အဖွဲ့ဟာပုံမှုအတည်ရဲလာခဲ့ပြီးအစိုးရနဲ့ချုပ်ဆိုထားတဲ့အပြစ်ခတ်ရစိသဘောတူညှိကိုရပ်ဆားလိုက်ကာတိုးမြင့်တိုက်ခိုက်လာခဲ့ပါတယ်။ပါကစ္စတန်အာဖဂန်နစ္စတန်နယ်စပ်ဒေသဟာဒေသခံနဲ့နေကြားနိုင်ငံခြားစစ်သွေးကြွတွေခြေကုပ်ယူလို့ကောင်းတဲ့နေရာလေးဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကစစ်စီရေးတွေဆင်နွှဲခဲ့ပေမဲ့စစ်သွေးကြွတွေဟာဒေသတွင်းတိုက်ခိုက်နေနိုင်ဆဲဖြစ်ပါတယ်
။ပြည်ထောင်နိုင်ငံသမ္မတအီမန်နျူမန်ခရိုဟာဒီသမ္မတနန်းတော်မှာအထူးလုံခြုံရေးအစည်းအဝေးတက်ကူတနင်္လာနေ့ညပိုင်းကခေါ်ယူကျင်းပပါတယ်။ပြည်ထောင်နိုင်ငံမြို့တော်ပဲရစ်ရဲ့စင်ကြေဘုံမှာ18နှစ်အရွယ်လူငယ်တကူရဲလက်ချက်နဲ့တည်ဆုံခဲ့ရတာကနေပြီးတော့ပြစ်တဲ့မှာဒီအကြမ်းဖက်ဆန္ဒပြမှုတွေနဲ့ရဲတွေအထူးကြုံတွေဖြစ်ပေါ်နေချိန်မှာအခုလိုမျိုးအရေးပေါ်စီဝေးတရက်ကိုခေါ်ယူကျင်းပတာဖြစ်ပါတယ်။တမရမက်ခရွန်ဟာအခုတနင်္လာနေ့တွားရောက်မဲ့ဂျာမနီနိုင်ငံချစ်ချီခီးစင်ကိုလည်းရွှေ့ဆိုင်းထားရပါတယ်။ဒီခီးစင်ဟာ23နှစ်အတွင်းပြစ်တဲ့တမရတအုပ်အနေနဲ့နိုင်ငံတော်ခီးစင်ဖြစ်တဲ့ဂျာမနီကိုပထမဆုံးအကြိမ်တွားရောက်ဖို့ဖြစ်ပါတယ်။လုံခြုံရေးတပ်တွေကဒီစနေနေ့ညပိုင်းမှာနောက်ထပ်လူပေါင်း919ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဆိုရမှုလို့အခုဆိုရင်တော့ဒီပြည်သက်မှာဒီဆန္ဒပြအကြမ်းဖက်သူတွေဖမ်းဆီးထားသူစုစုပေါင်း 3,000 ကျော်ရှိသွားပြီဖြစ်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်ရင်းနဲ့မိသက်ယာကနန်းလဲထိခိုက်ဒဏ်ရာမှုတွေရှိပါတယ်။ဆန္ဒပြသူတွေအရေးအတွက်ဘလောက်ထိခိုက်ဒဏ်ရာရတယ်လဲဆိုတော့ကတော့အာဏာပိုင်တွေကအတိအကျမပြောသေးပါဘူး။တနင်္လာနေ့မှာပဲ Paris မြို့တော်ရဲ့စင်ကြေဘုံမှာရှိတဲ့မြို့တော်ဝင်အိမ်ကိုကားနဲ့တိုက်ခိုက်မိရှို့မှုရှိခဲ့ပါတယ်။ရဲဌာနအတော်များများနဲ့မြို့ခမ်းမအဆောက်အုံတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမိရှို့ဖျက်ဆီးတာတွေခံခဲ့ရပါတယ်။အခုလိုမျိုးမြို့တော်ဝင်အိမ်မျိုးကိုဒီလူပုတ်ကူပြစ်မှတ်ထားတိုက်ခိုက်တာမျိုးကတော့ရှားပါးပါးဖြစ်ရလို့ပြောရမှာပါခင်ဗျာ
။တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန့်ရောက်တဲ့နေ့တွေကိုကိုသားညို့နဲ့အတူကြီးညာပေးကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကမ်းကိုမလွတ်ထုတ်မီမှာသတင်းစောက်ပါနှစ်ပုတ်ကိုတင်ပြချင်ပါတယ်။အိန္ဒိယနိုင်ငံမှာပြင်းထန်တဲ့အပူလိုင်းရိုက်ခတ်မှုမကြာခဏကြုံနေရတာဟာနိုင်ငံသားတွေရဲ့အကြမ်းမရေးကိုထိခိုက်စေတဲ့အပြင်နိုင်ငံစီးပွားရေးကိုပါထိခိုက်ပြီးဖုံပြိုးတိုးတက်မှုအတွက်ပါအန္တရာယ်ရှိလာနေတယ်လို့သုတေနစစ်တမ်းတွေမှာဖော်ပြပါတယ်။နေရာသည့်အပူချိန်ပြင်းထန်မှုကြောင့်ထိခိုက်သိဆုံးသူတွေကတော့ဝင်ငွေနဲ့အလုပ်သမားတွေဖြစ်တဲ့အကြောင်းအိန္ဒိယက VOA သတင်းတောက်အဂျာနာပရစ်ရှာသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကတင်ပြပေးမှာပါ။
နယူးဒေလီမြို့တော်တောင်ဘက်ဂူရူဂရမ်မြို့ကလေးကိုပြောင်းလာတဲ့အလုသမားတွေဟာသူတို့ရဲ့အိုက်လောင်းနေတဲ့အလူမီနီယံအင်ငယ်ကလေးတွေထဲမှာထက်အင်အပြင်မှာပဲနေကျင်ကြတာပါအလုသမားအလော့ဒက်စ်ကတော့
ပန်ကာမခွဲကမ်းလဲရတာ
အပူဓာတ်ရုံပန်ကာကလုံမပေးနိုင်ပါဘူးကျွန်တော်တို့ကဆင်းရဲတော့လေးစက်လဲဝဲမတက်နိုင်ပါဘူ
းပါနေနေရောတည်တူတင်းလေ
းရေလဲမှန်မှန်မရပါဘူးကျမတို့လိုအခန်းတီးလေးတွေဆိုဒီအပူဓာတ်ခံနိုင်ဖို့တိတ်မလွယ်တခါလေမိက2ရက်3ရက်လောက်မလာဘူးလို့ရဂျီနာဘီဘီကပြောပါတယ်။တန်းနဲ့ခြေတဲ့တခြားသူတွေလည်းအလားတူကြုံနေရတာပါ။အပူလိုင်းထံကိုနိုင်ငံအများအပြားမှာခံစားနေရတယ်လို့ကင်ဘရစ်တက်ကသူကတွဲဘက်ပါမောက်ခရိုနီတာဘာဒန်ကပြောပါတယ်
။ We found that nearly 90% of India's population wherever they live
အိန္ဒိယလူဦးရေရဲ့ရခိုင်နှုန်း90လောက်ဟာနိုင်ငံတွင်ဘယ်နေရာမှာပဲနေနေအလွန်အလွန်အနှရကြီးတဲ့ဇုံထဲရောက်နေတဲ့သဘောမျိုးဖြစ်နေတာတွေ့ရပါတယ်
။အိန္ဒိယရဲ့လူဦးရေအထူးတက်ဆုံးပြည်နယ်နှစ်ခုဖြစ်တဲ့ဘီဟာနဲ့ Uttar Pradesh မှာတော့ဂျွန်လာဇန်တဲ့အပူချိန်42 degree Celsius ကျော်သွားချိန်မှာတည်ဆုံးခဲ့ရသူ100ကျော်ဟာဒီအပူချိန်နဲ့ဆက်ဆက်မှုရှိမရှိအာဏာပိုင်တွေကစုံစမ်းနေပါတယ်။ Uttar Pradesh ခြေုံတွေမှာဆိုလူနာတွေနဲ့ပြည့်ရှမ်းနေတာအခုနှစ်ပိုင်းတွေအတွင်းအပူလိုင်းဖြတ်တဲ့အချိန်ကြီးများလာသလိုပြင်းလဲပြင်းထန်လာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါဟာကျန်းမာရေးအတွက်တိတ်ကိုအန္တရာယ်ကြီးတယ်လို့မူဝါဒဆိုင်ရာဗာတီဌာနကသုတေသနညွှန်ကြားမှု Angel Prakash ကပြောပါတယ်
။ The evidence suggests that the capacity of the bottom of the pyramid
စီးပွားရေးအရာအစင်းရဲဆုံးအောက်ခြေလူတန်းစားဖြစ်တဲ့လူပေါင်းတန်း400-500လောက်ဟာအခြေခံအရင်းအမြစ်တွေလက်လမ်းမီတဲ့ကျွန်တော်တို့ခမားတို့လိုလူတွေနဲ့ရှင်ရင်အပူကြောင့်စိတ်ဖီကြီးတဲ့တံကိုခံနိုင်ရည်တိတ်နေတာတွေ့ရပါတယ်။ဒါကပိုကောင်းတဲ့ကျန်းမာရေးဆောင်ရှောက်မှုလိုနေတယ်ဆိုတာကိုပြပါတယ်
။သူတို့အတွက်စီးပွားရေးအရာလဲစိုးရင်စရာဖြစ်ပါတယ်။အဓိကခံစားရတာကဆောက်လုပ်ရေးလုပ်ငန်းကလုပ်သားတွေလမ်းဘေးဈေးတွေလေယာဉ်လုပ်သားတွေလိုအိမ်ပြန်ထွက်ပြီးအလုပ်လုပ်ရသူတွေဖြစ်ပါတယ်။အိန္ဒိယမှာနေပူပြင်းတဲ့နေကင်းတွေမှာအလုပ်မလုပ်ဖို့အတွက်တားမြစ်တဲ့ဥပဒေမရှိပါဘူး။နွေရာသီစတဲ့ဧပြီလရောက်ချိန်ကစပြီးဆက်လို့ရေလုတ်သားဘာဘလူးစိန်ဆိုအလုတ်ခဏခဏပြတ်ပါတယ
်။မန်ကေချလျာ15 दिन काम
တလောက်15ရက်လောက်အလုတ်မသွားနိုင်ပါဘူး။တိတ်ပူတဲ့အချိန်အလုတ်လုတ်ရင်ခေါင်းအရမ်းကိုက်လို့နေပြန်ကောင်းအောင်အိမ်မှာပဲနေရပါတယ်
။ ရှင်းလို့နေစားအလုပ်သမားတွေအတွက်ဝင်ငွေထိခိုက်ရုံနဲ့မကပါဘူး။အိန္ဒိယနိုင်ငံအတွက်ပါဒီပြင်းထန်တဲ့အပူလိုင်းဒဏ်ကြောင့် GDP ဟာ2050လောက်မှာ 1.8 ရာခိုင်နှုန်းလောက်ထိခိုက်နိုင်တယ်လို့သုတေသနပညာရှင်တွေကခန့်မှန်းပါတယ်။ဘာထန်ကတော့
when human productivity is impacted
အပူချိန်ပြင်းထန်မှုကလူသားတွေရဲ့ကုန်ထုတ်လုပ်မှုအတွက်တိုက်ရိုက်တက်ရောက်မှုရှိနေတာကြောင့်လူတွေရဲ့ထုတ်လုပ်မှုအားကိုထိခိုက်စေပါတယ်။ဒီလိုထိခိုက်ရမှာဆုံးရှုံးမှုကကြီးမားလေလေတက်ရောက်မှုကြီးလေလေဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာလူရည်ရဲ့အများစုဟာဝင်ဝင်နဲ့လူသားတွေဖြစ်ကြပြီးပြင်းထန်တဲ့အပူချိန်ကြောင့်သူတို့ရဲ့ဆုံးရှုံးမှုကြီးမားတာဟာနိုင်ငံတွင်းခွဲခြားဆက်ဆံမှုပြဿနာအဖြစ်ရှာတာနဲ့ရှင်းမှုရောပါစေဖို့အဖြေရှာရေးဆုပ်ယုပ်သွားစေနိုင်တယ်လို့ Cambridge တက္ကသိုလ်လေ့လာချက်တွေကသတိပေးနေပါတယ
်။အိန္ဒိယအပူလိုင်းအကြောင်းကိုဒေါက်ကင်မျိုးသက်တင်ပြခဲ့တာပါ။ Australia နိုင်ငံ Queensland ပြည်နယ်မှာပေါင်းပင်တွေများလာတာကြောင့်တရိတ်ဆန်တွေရဲ့ရဝင်းထိခိုက်တဲ့ပြင်မိလောင်လွယ်တဲ့ဘေးရန်ကိုလည်းစိုးရိမ်နေရပါတယ်။မြေပိုင်ရှင်တို့ကတော့ပေါင်းသက်ဆေးတွေသုံးမဲ့စားစိတ်တွေကိုသုံးပြီးပေါင်းပင်ရှင်းနေနေကြပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုမအီသန်စင်ကအခုလိုပြောပြထားပါတယ်။
နေပူမရှောင်မိုးရွာမရှောင်တောင်ဆောင်းတွေမှာမကြမ်းစိတ်တွေကအပင်တွေကိုတနေကုန်စားနေပါသည်။ဒါကြောင့်ဩစတြေးလျနိုင်ငံ Queensland ပြည်နယ်တောင်ပိုင်းကနေရာတချို့မှာပေါင်းမင်တွေကိုရှင်းလင်းဖို့စိတ်တွေကိုသုံးနေကြပါသည်
။ So usually they go through 1 to 2 acres per week of weeds and they can eat camphor.
စိတ်တွေကတပတ်ကိုပေါင်းမင်2အေကားအထိစားနိုင်ပါသည်။ဆေးရည်ကြီးရိုင်းမင်တွေပါဝင်ပေါင်းမင်မျိုးစုံကိုစားတာပါ။
ပေါင်းမင်တွေဖုံးလွှမ်းနေတဲ့တောင်ကုန်းကိုရက်အနည်းငယ်အတွင်းမှာစိတ်အကောင်တရားကဝိုင်းစားပေးလိုက်ရင်ရက်ပိုင်းအတွင်းမှာစိုက်ပျိုးနိုင်တဲ့လေမြေဖြစ်ပြောင်းလဲနိုင်မှာဖြစ်ပါသည်
။ So they can work in pretty steep terrain where
စက်ထည်ရင်နေမောင်းလို့မရတဲ့ဒီမက်ဆောက်တဲ့တောင်ဆောင်တွေမှာလည်းစိတ်တရားတွားပြီးတော့စားနိုင်တယ်လေ။ဒါကြောင့်မလို့ဘေးဖြစ်စေတဲ့ပေါင်းသက်ဆေးတွေသုံးစရာမလိုပဲနဲ့စိတ်တွေနဲ့အစားထိုးနိုင်တာပါ။
ဝယ်ထားတာ18လပဲရှိသေးတဲ့မြေကွက်မှာအစိတ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေမတုံးကျင်နဲ့မြေပိုင်ရှင်ကိတ်ကလည်းစိတ်တွေကိုငှားရမ်းပြီးတော့ပေါင်းမင်ရှင်းလင်းနေပါလေ
kills off everything so you know obviously kills off what's about
ပေါင်းသက်ဆေးတွေသုံးရင်မြေပေါ်ကအပင်တွေဒါမကမြေရောက်ကအနုစီဝါပိုးကောင်တွေကိုပါတက်ပြီးသားဖြစ်သွားပါတယ်
မြေပိုင်ရှင်တွေပဲပေါင်းမင်ရှင်းလင်းကြတာမဟုတ်ပါဘူးပေါင်းမင်တွေကြောင့်တော်မီလောင်လွှဲတာကြောင့်ဒီလိုပေါင်းမင်ရှင်းလင်းမှုကဒေသဆိုင်ရာမိသက်ဌာနကိုလည်းအထောက်အကူဖြစ်စေတာပါ
We had to think of other means necessary to reduce the hazard due to weather conditions.
ဥရုယာဒီဘေးရန်ရဲ့အခြေအနေတွေကိုလည်းထည့်စဉ်းစားရသေးတာကြောင့်ပေါင်းမင်တွေကိုမီးရှို့ကျင်တိုင်းရှို့လို့မဖြစ်နိုင်ပါဘူး
။ပေါင်းမင်တွေကိုရှင်းနေရမှာစိတ်တွေကအသုံးဝင်ပေမဲ့လည်းစိတ်တွေကိုထိန်းချောက်ရတာကတော့မလွယ်ကူလာပါဘူး
။ Goats are known to be escape artists. So are you
ဒီစိတ်တွေကကျွန်းကျွန်းကျင်ကျင်တဲ့ကိုခိုးထွက်တယ်လို့ကျမရဲ့ခြံစည်းရိုးလုံအောင်လို့အများအားစောင့်ကြည့်နေရပါတယ်။
စိတ်တွေတတုပ်ကြီးသွားလာနေတာကိုတွေ့တဲ့အခါစိတ်ဝင်စားသူတွေကကားရဲ့ပြီးတော့တောင်မေးကြပါလေ
Yeah I've had a few people slow down seeing me with the goats on M1
အဝေးပြေးလမ်းမကြီးပေါ်မှာကျမနဲ့စိတ်တွေနဲ့တူတူသွားနေတာကိုတွေ့တဲ့သူတချို့ကဘာဖြစ်နေတာလဲဆိုပြီးတော့ကားရဲ့ပြီးတော့တောင်မှမေးကြပါလေရှင
်စိတ်တွေကစားပေးကြတဲ့အတွက်ပေါင်းပင်တွေကိုရှင်းလင်းရမှာဘေးဖြစ်စေတဲ့ပေါင်းသက်ဆေးတွေလည်းသုံးစရာမလိုတော့ပါဘူးရှင
်ဒါတော့မိုက်တန်စင်ပြောပြခဲ့တာပါအခုတော့စကိုင်းဖိုရမ်နဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိတဲ့သူကိုတွေဥမြောင်ကိုမိုင်းအင်ဂျင်နီယာက Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ကိုတွေဥရေအခုကိုတွေဥကဒီမြောင်ဘက်က PDF ပေါ့နော်ပြည်သူ့ကာကွယ်ရေးတဲ့အနေနဲ့ဒီမေလကွန်ပိုင်းတို့ကလုပ်ခဲ့တဲ့စကိုင်းတိုင်းဒေတာကဒီစကိုင်းဖောရမ်မှာပါဝင်ခဲ့တဲ့သူတဦးဆိုတဲ့ခါကျတော့ကဲတဲ့ဒီစကိုင်းဖောရမ်ကိုဘယ်သူတွေကစလုပ်ခဲ့တာလဲရှင
်စကိုင်းဖောရမ်ကိုဘယ်သူတွေကစခဲ့လဲဆိုလို့ချင်းအဓိကကတော့ကျွန်တော်စကိုင်းတိုင်းသူတိုင်းသားတွေနဲ့ပဲစခဲ့တာပေါ့ဗျာနော်အိတ်ထဲအနေမှာကျွန်တော်တို့ဒီပါတဲ့ဟာကကျွန်တော်တို့ဒီမြေပြင်အင်အားစုတွေပါတယ်တော်လိုင်းအင်အားစုတွေပါတယ်နောက်တစ်ခုကကျွန်တော်တို့ကစကိုင်းတိုင်းတွင်ကကျွန်တော်တို့တပိတ်အင်အားစုတွေပါတယ်ပြီးလို့ရှင်စကိုင်းတိုင်းတွင်က CDN အင်အားစုတွေပါတယ်စကိုင်းတိုင်းတွင်ကနိုင်ငံရေးအင်အားစုတွေပါတယ်ဒါအဲ့ဒီအစုအဖွဲ့တွေကနေပြီးတော့ကျွန်တော်တို့ဟိုစလိုက်တာပေါ့ဗျာ
အဲ့တော့ဒီစကိုင်းဖောရမ်လုပ်ဖို့ဖြစ်လာတဲ့အကြောင်းရင်းကရောပါလဲရှင်နောက်ပြီးတော့ဒီလိုလုပ်ဖို့အတွက်ကိုရောဘလို့အခက်အခဲတွေစိန်ခေါ်မှုတွေရောရှင်းဆိုင်ခဲ့ရလဲ
အဲ့ဒါတော့ကျွန်တော်တို့ဟိုဖြစ်မြောက်အောင်လုပ်တဲ့ဆိုတဲ့နေရာမှာကတော့ကျွန်တော်တို့အစားတော့ငါစဉ်းစားခဲ့ရတာပေါ့ဗျာနော်အ အများကြီးလက်စင်းစားခဲ့ရတယ်ကျွန်တော်တို့အစည်းအဝေးတွေလည်းကျွန်တော်တို့ဒီမြေပြင်အင်အားစုတွေစုဝေးပြီးတော့တိုင်ပင်ရတဲ့အခါကြီးဆိုရင်လည်းဒါဟိုကျွန်တော်တို့အချိန်ချင်းအခါခါပဲပေါ့ဒီဖြစ်မြောက်လာပေါ့တော့ကျွန်တော်တို့စကိုင်းတိုင်းမှာဒီလိုမျိုးတွေဒီလိုမျိုးတွေအခြေအနေတွေဖြစ်နေတယ်ဒါမျိုးတွေဒါမျိုးတွေဖြစ်နေတယ်ဒီပုံစံတိုင်းဆက်သွားလို့ရှိရင်တို့ကတို့ပြည်သူတွေဆုံးရှုံးနေနာခဲ့ရတဲ့ဒါတေကြည်ပျက်စီးမှုမိရှုခံမှုတွေနဲ့မကမီးတော့ဘူးအနောက်တစ်ခုကတော်လိုင်းရေဘော်တွေအသက်ပေးနေရတဲ့တော်လိုင်းရေဘော်တွေကိုအသက်ပေးရတာတွေကလည်းအလဟတ်သက်ဖြစ်တော့မယ်သူတို့အသက်ပေးခဲ့ကြတဲ့ဟာတွေကလည်းဒီကိုယ်ရီသွားခြင်းနဲ့ဒီစစ်အာဏာရှင်ချဆုံးရေးဆိုတဲ့လမ်းကြောင်းတစ်ခုတည်းမဟုတ်ဘူးအာဏာရှင်ချဆုံးပြီးသွားပြီဆိုလို့ရှိရင်အာဏာရှင်နေအစ်စ်တွေမပေါ်ပေါက်လာဘူးအရေးရောတိုင်းသူပြည်သားတွေရောပြီးလို့ရှိရင်အကုန်လုံးတွေ့နေကြတဲ့ရည်ရွယ်ချက်ကလည်းဒီ Federal Democracy နိုင်ငံတော်ကြီးတွေဒါဖြစ်ပေါ်ဖို့အတွက်ကိုလည်းဒါ UDP သွားနေကြတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဟာတွေကိုဒီပုံစံတိုင်းသွားလို့ရှိရင်တော့တော်တော်လိုင်းခီလဲကြာလိမ့်မယ်ဒါဆိုင်တတ်တယ်မကအမိတ်ကျုံလာနိုင်တယ်အဲ့တော့ကျတော့တို့တကယ်တော်လိုင်းခီလဲမြန်မြန်ဆန်ဆန်ပြီးမြောက်နိုင်ရမယ်ပြီးလို့ရှိရင်ဒီပြည်သူတွေလိုလားတဲ့အရာတစ်ခုကိုလည်းပုံဖော်နိုင်ရမယ်ပြီးလို့ရှိရင်ကြာဆုံးသွားတဲ့ရဲဘော်တွေမျက်နှာကိုထောက်ထားပြီးတော့လေတို့ကဒီဟာကြီးကိုတို့ကြံခဲ့တဲ့လူတွေအနေနဲ့ဆက်လုပ်ရမယ်ဆိုတဲ့ဒါယုံကြည်ချက်တင်နေပေါ့နော်အဲ့အရာတွေလည်းကျွန်တော်တို့ဒီလိုမျိုးအကောင့်တွေဖော်လိုက်တာဖြစ်ပါတယ
်ဟုတ်တည်င်းတွေအရာဆိုလို့ရှိရင်ဒီစကိုင်းတိုင်းဒေသကြီးမှာစစ်အာဏာသိမ်းတာကိုလက်မခံတာနောက်စစ်ကောင်စီအုပ်ချုပ်တာကိုလက်မခံတဲ့အခြေအနေတွေကလည်းရှိနေတာတွေတွေ့ရတဲ့ခါကျတော့ဒီဒေသဒီစကိုင်းတိုင်းဒေသကြီးမှာဟိုစစ်ကောင်စီကပြင်းပြင်းထန်ထန်သူတို့ကင်တွယ်နေတဲ့အနေအထားတွေကဘယ်လောက်ထိရှိလဲရှင
်အာကျွန်တော်တို့ဒီစကိုင်းတိုင်းအတွင်းမှာကကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒါဟိုလုံရက်တွေဘယ်လောက်ထိရှိလဲဆိုလို့ရှင်ဒါဟိုကျွန်တော်တို့စကိုင်းတိုင်းအတွင်းမှာရှိနေတဲ့ပြည်သူတွေကတော့ဒါအကုန်လုံးနေပါတိကြတယ်ခံနေကြရတဲ့ဟာကြီးလည်းအကုန်လုံးနေပါတိကြတယ်တချို့နေရာတွေမှာဆိုလို့ရှင်ခံလဲရတာကျွန်တော်တို့ဒီဟိုဟိုလူမသိသူမသိခံရတဲ့ကိစ္စမျိုးတွေခံရတာတောင်မှဟိုဒီထုတ်ဖို့ပြသလို့မရတဲ့နေရာမျိုးတွေဥပမာပေါ့ကျွန်တော်တို့ဒီ internet တွေမရှိတော့ရှိတယ်ပြည်သူမှုခက်ခဲတယ်အဲ့အရာကြောင့်မလို့ဟိုကျွန်တော်တို့တကယ်ဖြစ်ပြီးတော့တကယ်ဟိုသတင်းတွေကအပြင်ထွက်မသွားတဲ့ဟာမျိုးတွေကလည်းအများကြီးရှိတာပေါ့ဗျာနော်အဲနောက်တစ်ခုအနေနဲ့ဒါကျွန်တော်တို့ပြည်သူတွေဘက်ကခံရတဲ့ဟာကြီးဆိုလို့ရှိရင်ဘာတွေရှိမလဲဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဒီအကြောင်းမဲ့ပေါ့နော်ပြည်သူအိုးအိမ်တွေမရှိရဲဆိုတဲ့ဟာလည်းရှေ့လာတွေကစပြီးဒါ2022လောက်ကစပြီးတော့ဒီနေ့ချိန်ထိရတနေမဟုတ်တနေရတော့ဟိုသင်ဒီပါအရင်နဲ့ရှိခဲ့တာပေါ့ဗျာဆက်တိုက်ပဲလှုပ်လိုက်ပြီဆိုလို့ရှိရင်လည်းရွာလုံးကျွတ်နေပါကြီးပဲဒါအဲ့လိုမျိုးဆိုတော့ဒီအိုးအိမ်ဆုံးရှုံးသွားတဲ့ပြည်သူတွေဆိုတဲ့ဟာလည်းဒါတိမ့်ချနေပြီအများကြီးပဲအများကြီးပဲအဲ့အဲ့လိုမျိုးနဲ့ဒါအပြစ်မဲ့ပြည်သူတွေဖမ်းဆီးခံပြီးတော့ဒါအကြောင်းမျိုးကြောင့်ဒါဖမ်းဆီးခံရတယ်ဖမ်းဆီးခံပြီးတော့ထောင်ချဒါအနည်းဆက်ခံနေရတဲ့ဟာကြီးဆိုလို့ရှိရင်လည်းဒါအများကြီးပဲကျွန်တော်တို့စကိုင်းတိုင်းအတွင်းထဲမှာဒါအဲ့လိုမျိုးတွေပြီးလို့ရှိရင်ကျွန်တော်တို့ဟိုဒီဒုက္ခိတဖြစ်သွားတဲ့လူတွေအသက်တော်မသေးဘူးစီးရင်ဥစ္စာတွေလည်းအကုန်ဆုံးသွားပြီဒါပေမဲ့ဘဝတွေကဒုက္ခိတဘဝတွေနဲ့ဆက်ပြီးရှင်သန်သွားမယ့်လူတွေကလည်းအများကြီးပဲဒါအဲ့လိုမျိုးတွေကဆိုတော့ကျွန်တော်ဒါစစ်ကောင်စီရဲ့လုပ်ရက်တွေကဘယ်လောက်ထိဆိုလို့ရှိရင်ဒါကျွန်တော်တို့ကတော်တော်လေးကိုဟိုပြောရမှာတော့စိုးသွားတယ်လို့ပြောရမှာပေါ့ဗျာသူတို့ဟိုစာနာစိတ်ဆိုတာမရှိဘူးပေါ့ဒါကျွန်တော်တို့လက်နဲ့ကင်ထားတယ်မှန်တယ်သူတို့လုပ်ချင်တယ်ဆိုရင်လက်နဲ့ကင်ထားတဲ့လူကိုလက်နဲ့ကင်ထားတဲ့လူချင်းချင်းရင်ဆိုင်နဲ့ဖြည့်ရှင်းတယ်ဆိုတဲ့ဟာကဒါနီးလန်းကြတယ်တဘာဝကြတယ်ပေါ့ဗျာနော်ဒါပေမဲ့ဒီလိုမျိုးဟိုအပြစ်မဲ့ပြည်သူတွေအထိပြစ်မဲ့တခုပုံစံမျိုးနဲ့ဒါကျွန်တော်တို့ဒါလှစ်တာတော့ဒါတော်တော်ကြီးစိုးရပြီးတော့ဒါလုံးဝကိုဒါလူမဆန်တဲ့ကိစ္စတွေဖြစ်သွားတဲ့အတောင်မလားတော့ဒီစစ်ကောင်စီနဲ့ပတ်သက်တဲ့ဒါဆိုးရွားမှုတွေပေါ့ဗျာအ
ဲ့တော့စစ်ကောင်စီဘက်ကဒီစကိုင်းတိုင်းဒေသကြီးဘက်မှာဟိုထိ ंछ ုံနိုင်တဲ့အနေအထားဩဘယ်လိုရှိလဲ
ဟုတ်ကဲ့ဒီတိုင်းကထိမအုပ်ချုပ်နိုင်လဲဆိုလို့ရှင်ဒါအဓိကတော့ဟိုကျွန်တော်တို့ရိုးရိုးရှင်းရှင်းလေးပဲတွေးမှာဆိုလို့ရှင်သူတို့မအုပ်ချုပ်နိုင်တဲ့အတွက်ကြောင့်မလို့ပြန်လဲအုပ်ချုပ်နိုင်ဖို့အတွက်ဒါသူတို့ပြန်ကြိုးစားနေတာပဲနော်အဲ့အဲ့တော့ကျတော့ရာဂနုံအဖြစ်ပြောမယ်ဆိုလို့ရှင်ဒါစစ်ကောင်စီရဲ့ဒါအုပ်ချုပ်နိုင်မှုအုပ်ချုပ်ရေးရန်တရားဆိုတဲ့ဟာကတော့ဒါပျက်စီးသလောက်ဖြစ်နေပြီဒီပျက်စီးသလောက်ဖြစ်နေပြီဒီအိတ်ဟာကမှသူတို့ကလုံးဝအဆုံးရှုံးမခံရနိုင်ဖို့အတွက်ကိုသူတို့ပြန်ပြီးတော့စူးစမ်းနေတာပါဗျ။အရက်ဆက်ဆုံးနီလန်းနေနော်သူတို့ရှင်ရင်ကျွန်တော်တို့လူမဆန်သောနီလန်းနေနဲ့ဘလို့နီလန်းနဲ့မဆိုသူတို့ပြန်ရရင်ပြီးရောဆိုတော့တကယ်အာနာရှင်ဆန်လူမဆန်နဲ့ဒါလောက်ရမျိုးစုံတုံးပြီးတော့ဒါပြန်လဲပြီးတော့ဟိုသူတို့အောက်ကိုပြန်ရောက်ဖို့အတွက်ဒါအဆောင်ကုန်စူးစမ်းနေတယ်လို့ပဲဒါဟိုပြောရမှာပေါ့ဗျာ။ဒါအဲ့တော့ကျတော့ဒါသူတို့ဘက်ကပြောင်းလဲလာတဲ့ဘူဟာပိုင်းနေရှိတယ်။အဲ့ဒါကဒါကျွန်တော်တို့ဘယ်လိုမလဲဆိုလို့ရှိရင်ဒီလေရင်နဲ့တုံးနေဆိုတဲ့ဟာထက်သူတို့မြေပြင်မှာဟိုကတုံးလာတဲ့ဘူဟာဟိုကပြတာပျောက်ကြစစ်တွေကိုပြန်ပြီးတော့အသက်သွင်းလာတယ်။အသက်သွင်းလာပြီးလို့ရှိရင်ဒါကျွန်တော်တို့ဒီကိုရီးယားအာဏာချက်ကိုရှာအောင်ရှာပြီးတော့အဲ့ဒီအာဏာချက်ပေါ်မှာပဲဒါဟိုတရေရသူတို့ဟိုအနိုင်ရရှိဖို့အတွက်စ조사လာကြတဲ့ဟာတွေကဒါဒီ6လပိုင်းထဲမှာတော်တော်များများတွေ့လာရတယ်ဗျ။ဒီအိတ်ဟာတွေနဲ့ပတ်သက်ပြီးတော့အခြေအနေကတော့ ဒါသူတင်ကိုတင်ဒါဖြစ်နေတဲ့အခြေအနေဒါသူတို့ဒါသူတို့လည်းစိုးစုံဆုံးလုပ်နေတာပဲကိုတွေလည်းဒီကာကွယ်ရမယ့်ဟာကိုကာကွယ်ရသလိုဒါတံပြန်လုပ်ရမယ့်ဟာတွေကိုလည်းတံပြန်လုပ်ဖို့အတွက်ကိုတော့ဒါအားလုံးကတော့ဟိုလုံးကန်အခြေအနေနှစ်ရက်နေပါတယ်
အဲ့တော့ဟိုစကိုင်းတိုင်းဒေသကြီးရဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ရောနောက်ဒီဆရာနာသိန်းနာကိုလက်မခံတဲ့တော်လှန်ရေးအင်အားစုတွေဘက်ကရောဟိုအပြန်လှန်ပေါ့နော်ဒီလိုတိုက်ခိုက်နေတဲ့အပြန်လှန်တိုက်နေတဲ့အနေအထားတွေကစကိုင်းတိုင်းဒေသကြီးမှာရှိနေတဲ့ခါကြတော့တကယ်တမ်းဒီစကိုင်းတိုင်းဒေသကြီးမှာပြည်သူတွေရဲ့အဓိကအတမွေးဝမ်းကြောင်းကလည်းလေယာစိုက်ပျိုးရေးဖြစ်တယ်ဆိုတော့အဲ့တော့အခုဒီလိုအနေအထားမှာစိုက်ပျိုးရေးလုပ်ငန်းတွေလည်းဘလို့အနေအထားတွေရှိသလဲနောက်ပြီးတော့ဒီလိုအပြန်အလှန်တိုက်ခိုက်မှုတွေကြောင်းလည်းလေယာလုပ်ငန်းတွေအပေါ်မှာဟိုထိခိုက်မှုအတိုင်းတာဘလောက်ထိရှိလဲရှင
်အဲစီးပွားရေးတန်တာဆိုတဲ့ဟာရဲ့ကျွန်တော်တို့ဟိုနောက်မှာကကျွန်တော်တို့ကဒီစကိုင်းတိုင်းမှာကအားလုံးကတောင်သူတွေကြည့်ပဲတောင်သူလည်းတမကျွန်တော်တို့ဒါဟိုစိုက်ပျိုးရေးကိုပဲအဓိကထားတဲ့အတိုင်းပြီးလို့ရှင်ကျွန်တော်တို့တခြားအတိုင်းတွေလိုမျိုးပေါ့နော်ရန်ကုန်မန္တလေးတို့လိုမျိုးကျွန်တော်တို့ကဒီစက်ယုံအလုပ်ယုံနေနဲ့ဟိုတခြားစီးပွားရေးလက်ပတ်စရာတွေကအများကြီးရှိတဲ့နေရာမဟုတ်ဘူးစိုက်ပျိုးရေးကိုပဲအဓိကထားတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့စိုက်ပျိုးရေးဘိုင်းနဲ့ပဲကျွန်တော်တို့အရင်ကြည့်မှဆိုရင်တောင်မှဒါဟာနှစ်နဲ့ဒီတောင်တူတော့ပေါ့ဗျာနော်တချို့နေရာဆိုရင်ကျွန်တော်မစိုးတော့တဲ့အခြေအနေတွေကလည်းအများကြီးကြုံလာတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီစခန်းနဲ့နေတဲ့နေရာတွေအဲ့လိုမျိုးနေရာတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့ဒီအတက်အန္တရာယ်တွေရှိတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးမြေနေရာတွေမှာဆိုလို့ရှိရင်မစိုက်ပျိုးနိုင်တော့လွတ်လပ်တယ်အများကြီးပဲဧကတွေများတယ်။ပြီးလို့ရှိရင်ကျွန်တော်တို့စကိုင်းတိုင်းထဲမှာရှိတဲ့တချို့မြို့နယ်တွေမှာဆိုရင်ပြူရွာတွေဆိုတာရှိတယ်။အဲ့ဒီပြူရွာတွေမှာဆိုလို့ရှိရင်လည်းသူတို့ရွာတွေမရောက်ခင်မှာရှိမှာဆိုရင်လည်းဒါမိုင်းတွေအဆင့်ဆင့်ကာထားကြတယ်ပေါ့နော်။အဲ့တော့ကျတော့အဲ့ဒီနေရာပတ်ဝန်းကျင်တွေကိုသွားပြီးတော့ကိုယ့်ရဲ့တောင်သူကိုယ့်ရဲ့စိုက်ခင်းတွေကိုသွားပြီးစိုက်ဖို့ပြုဖို့ဆိုတာလုံးဝမဖြစ်နိုင်ဘူး။နော်။အဲ့လိုမျိုးသွားပြီးဆိုလို့ရှိရင်မိုင်းတွေမမီဘူးဆိုရင်တောင်မှသူတို့ဖမ်းနာခံရလို့ရှိရင်ဒါအသက်ခံရတယ်။ဒီဟာကကျွန်တော်တို့စိုက်ပျိုးရေးမှာဒါထိခိုက်လာတဲ့ဒါကြက်ရက်တွေပေါ့ဗျာနော်။ဒါအဲ့ဒါတွေကိုအရင်ပြောရတယ်ပေါ့။အဲ့နောက်တော့ကျွန်တော်စက်တာလေးကိုကြည့်ရဆိုလို့ဒါကျွန်တော်တို့စကိုင်းတိုင်းထဲမှာဆိုလို့ရှိရင်ဘာတွေထွက်လဲဆိုလို့ရှိရင်အာကျွန်တော်တို့ဒီအဓိကကျွန်တော်တို့တစ်တွေစိုးကြပါလို့ဗျာနော်။ဒါကျွန်းနေပါတစ်တွေပါထွက်တယ်။ဒါအဲ့လိုမျိုးတွေဆိုတော့ကျွန်တော်ဒါဟိုဒီဟာတွေကလည်းကျွန်တော်တို့ဒီကောင်းမွန်စွာနဲ့ဟိုကျွန်တော်တို့ကဘလို့ကိုယ့်ရဲ့တရားစာတောက်ကိုဘလို့ပြန်အောင်ချမလဲနော်။ပြီးတော့စစ်ကောင်စီကလည်းလှုပ်လို့မရတော့ဘူးမှန်တယ်။သူတို့လုံးမရသလိုမျိုးပဲကျွန်တော်တို့လည်းလွတ်လွတ်လပ်လပ်ကြီးလုံးလုံးမရဘူးဒီတစ်တွေကိုလမ်းကြောင်းကနေဘလို့တင်မလဲပြီးလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာကရောဒါကိုတင်ကျင်နိုင်တယ်ကိုရောင်းကျင်နိုင်ရောင်းလို့ဒါဟိုလက်ခံတဲ့အနေအထားမျိုးမဟုတ်ဘူးပေါ့နော်ပြီးလို့ရှိရင်ဒါကျွန်တော်တို့တောင်သူတွေမှာထွက်တဲ့ပဲသိနေတယ်အဲ့ဒါတွေကိုကျွန်တော်တို့အရင်တော့ဆိုအိန္ဒိယဘက်ကိုကျွန်တော်တို့ကမပဲတွေကလေဘဲတွေဆိုလို့ရှိရင်အိန္ဒိယဘက်ကိုတင်ကြတယ်ဒါအိန္ဒိယထွက်ကုန်တွေပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ဒီဘက်မှာရှိတဲ့တော့ပဲပြီးလို့ရှိရင်ကြောင်းပြီးလို့ရှိရင်ဖရဲတခွာအားလုံးကကျွန်တော်တို့တရုတ်ပြည်ပြေတော့ဘူးဆိုလို့ရှင်ဒါချက်တဲလာမှာတော့ကျွန်တော်တို့တည်သူတွေပဲဗျာနော်အဲ့တော့ကျတော့အဓိကကတော့ဒါတွေကိုလည်းကျွန်တော်တို့ကထည့်ပြီးတော့မစဉ်းစားလို့မရဘူးထည့်စဉ်းစားမှာပဲအဲ့တော့ကိုတိုင်းရဲ့ကံကြမ္မာကဘယ်သူတွေလာလုပ်ပြီးမှလဲကျွန်တော်တို့တိုင်းသူတိုင်းသားတွေပဲကျွန်တော်တို့ရုံးကံမှာရတော့မယ်အဲ့ဒါကြောင့်မလို့ဒီစကိုင်းတိုင်းဖူရန်ဆိုတဲ့ဟာတွေမှာတော့ကျွန်တော်ပါလာလိုက်တာပါ
အဲ့တော့ဒီစကိုင်းဖိုရမ်မှာကဟိုအဖွဲ့အစည်းပေါ့နော်ဒေတာအတွင်းမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနောက်ပြီးတော့အရက်ဖက်အဖွဲ့အစည်းတွေကလက်နက်ကိုက်ဒေါ်လာနဲ့အဖွဲ့အစည်းတွေရောပါဝင်တာဆိုတော့အခုလက်ရှိဒီဆီယာနာသိန်းနောက်ကိုစန့်ကျင်လှုပ်ရှားမှုတွေမှာဥဆောင်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဒီစကိုင်းဖိုရမ်ကသဘောထားဘလို့ရှိလဲရှင
်ဘလို့သဘောထားလဲဆိုလို့ရှိရင်တော့ဒါကျွန်တော်တို့စကိုင်းဖိုရမ်စတင်ပြီးတော့ဒါဟိုလုံးစင်ကနေရအဲအားလုံးကဒီ NG ကိုတော့ဒါကျွန်တော်တို့ကတော့ဟိုအစိုးရအဖြစ်ပြည့်ရနေပဲကျွန်တော်တို့ကဟိုတက်မှတ်ကြတယ်ပေါ့ဗျာနော်ပြီးတော့ဒီဟာမျိုးလုပ်လိုက်တဲ့ဟာကလည်းဒါ NG ကအများကြီးအထောက်အပံ့ဖြစ်သွားမယ်ဒါ NG ကလည်းလုပ်ဖို့ဒါကျွန်တော်တို့တွားနေတဲ့လမ်းကြောင်းရောပြီးလို့ရှိရင်ဒါကျွန်တော်တို့ကိုယ်တိုင်ဒီအားလုံးပေါ့နော်တော်လိုင်းအင်အားစုတွေအားလုံးရောပြီးလို့ရှိရင်ပြည်သူပြည်အလုံးလိုချင်တဲ့ဟာကလည်းဒီလမ်းကြောင်းတစ်ခုဒီဟိုဒီမိုကရေစီနိုင်ငံကတ်ဖက်ဒီမိုကရေစီနိုင်ငံဆိုပြီးတော့အော်ဟစ်ပြီးတော့ဒါကျွန်တော်တို့တပိတ်တွေလုပ်ကြတယ်ပါရီဆိုတော့နော်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေပါလာအောင်ကျွန်တော်စီယုံမှုတွေလုပ်ခဲ့ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကပြည်သူတွေကိုဒီလိုစကားမျိုးတွေပြောထားခဲ့တယ်ဒီလိုစကားမျိုးတွေပြောထားခဲ့တဲ့အတွက်ကြောင့်ပြည်သူတွေကလည်းဒီဟာတွေကိုကြုံကြည့်ပြီးတော့နောက်ကိုပါလာကြတယ်လိုက်လာကြတယ်အဲ့ဒါဆိုလို့ကျွန်တော်ဒါကျွန်တော်တို့ကိုယ်တိုင်လည်းခရီးပြေးခဲ့တယ်ပြည်သူတွေကိုယ်တိုင်လည်းဒီဟာကိုကြုံကြည့်ပြီးတော့လိုက်လာတာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟာကိုတော့ဒါဟိုကိုယ်ကတိတိုင်ကိုဆက်လုပ်ကြရမယ်ဟာပေါ့ဗျာနော်အဲ့ဒါကတော့ဟိုတပိုင်းပေါ့နောက်တစ်ခုကတော့ဒီ NUG ပေါ်မှာဘယ်လိုသဘောထားလဲဆိုလို့ရှိရင်တော့ဒီ NUG ကတော့ဒါဟိုအစိုးရတည်းရဲ့အနေနဲ့ပဲဟိုသဘောထားပြီးတော့ NUG အတွက်ဒါလုပ်ငန်းဆိုင်ရာနေမှာရှေ့ပို့ရောက်မယ်ပြီးလို့ရှိရင်တောက်တိုင်တစ်ခုဖြစ်မယ်တော်လိုင်းခီးတွေငန်းခီးရောက်ပြီးကောင်းအောင်လုပ်ပေးနိုင်မယ်ဒီဟိုဟာစုဖွဲ့မှုတွေ မကျင့်တဲ့မှုတွေပေါ်မှာဒီပဋိပက္ခတွေအချင်းချင်းဖြစ်ပွားနေတဲ့ဟာတွေကိုလည်းထိန်းချုပ်သွားနိုင်မှာပေါ့ရဲ့နော်ဒါအဲ့လိုမျိုးဒီအားလုံးချုပ်ငုံပြီးတော့ဒီလိုမျိုးလုပ်ဖြစ်ကြနေဖြစ်ပါလေခင်ဗျာ
ဒါတော့မိုင်းကျင်နိုင်ကစကိုင်းဖိုရမ်အကြောင်းမေးမြန်းတင်ပြထားပါ
သတင်းမှန်တွေရရကြီးတဲ့ဒီနေ့ခင်ဗျာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇွန်လ3ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ပြတော့မှာမို့ပထမဦးဆုံးဖြစ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါလက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးအခက်အခဲတွေဟာနိုင်ငံရေးအကျပ်တဲတွေကြောင့်ဖြစ်ပေါ်ရတဲ့ဒဏ်ရာဒဏ်ချက်တွေလို့ကမ္ဘာဘဏ်ရဲ့အစိုးရခန်းစားကပြောပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ပေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးအခက်အခဲဟာနိုင်ငံရေးအကျပ်တဲကြောင့်ဖြစ်ပေါ်လာရတာလို့ကမ္ဘာဗန်အစီရင်ခံစာကသုံးသပ်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံခြားကုန်သွယ်မှုပန် MFTB နဲ့မြန်မာယင်းနှီးမြှုပ်နှံမှုနဲ့ကူတန်းရောင်းဝယ်ရေးပန် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခါးအရေးယူလိုက်တဲ့သတင်းဟာပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့တာတွေ့ရပါတယ်မြန်မာစီးပွားရေးလောကနဲ့ကုန်သည်လုပ်ငန်းရှင်များကြားမှာလဲလှုပ်ခတ်သွားကဒေါ်လာဈေးကလည်းကျပ်3,100ကျော်သွားခဲ့ပါတယ်။ဒီအကြောင်းကိုဇွန်28ရက်နေ့မှာနီကီအေးရှားကမြန်မာစစ်ကောင်စီရဲ့ဝင်ရောက်ထိန်းချုပ်မှုကြောင့်ငွေကြေးလဲလှယ်နှုန်း3မျိုးဖြစ်လာနိုင်တယ်လို့ရေးပါတယ်။လောင်စာဆီပြက်လက်မှကိုစိုးရိမ်နေတဲ့မြန်မာစစ်ကောင်စီဟာဒေါ်လာငွေကြေးရောင်းဝယ်သူတွေကိုဝင်ရောက်ဖမ်းဆီးပြီးဈေးကွက်ကိုထိန်းချုပ်ဖို့လှုံ့ဆော်လာတာတွေ့ရပါတယ်။ဒီလိုလုပ်တဲ့အတွက်ဒေါ်လာငွေရောင်းဝယ်တဲ့နောက်ထပ်ငွေကြေးဈေးကွက်တစ်ခုနောက်ထပ်ဈေးနှုန်းတစ်ခုထပ်မံပေါ်ပေါက်လာနိုင်တယ်။လက်ရှိမှာကိုဘိုဘန်ကသတ်မှတ်ထားတဲ့ဈေးနှုန်းနဲ့ဈေးကွက်ပေါက်ဈေးဟာကွာဟနေတယ်။2022ဩဂုတ်လမှာဘိုဘန်ကဒေါ်လာကို2100ကျပ်နှုန်းသတ်မှတ်ထားခဲ့ပေမယ့်လို့လောလောဆယ်မှာဈေးကွက်ပေါက်ဈေးကဒေါ်လာကို3,000ကျော်ဖြစ်နေတယ်။စစ်ကောင်စီကဒေါ်လာငွေကြေးဈေးကွက်ကိုဝင်ရောက်ထိန်းချုပ်ပြီးကျပ်ငွေတန်ဖိုးကျဆင်းနေတာကိုကြားကန်ပေးဖို့ကြိုးစားနေတယ်။ဒါဟာကြံ့ငွေတန်ဖိုးပိုပြီးအပြော့လာနေတယ်ဆိုတာကိုပြသနေတယ်။လက်ရှိချိန်မှာတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိသေးတာကတော့စစ်ကောင်စီဗဟိုဘဏ်အနေနဲ့ပုဂ္ဂလိကဘဏ်တွေကိုအသုံးပြုပြီးတော့နိုင်ငံခြားငွေကြေးလဲလှယ်မှုလမ်းကြောင်းသစ်တစ်ခုလှုပ်လာလိမ့်မလားဆိုတာပါပဲ။ဒီလိုဖြစ်လာမလားဆိုတာကတော့နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတဲ့အပေါ်မူတည်နေသလိုနောက်ထပ်ငွေလဲလှယ်နှုန်းသစ်တစ်ခုနဲ့မောင်ကိုဈေးကွက်တစ်ခုလည်းပေါ်ပေါက်လာနိုင်တယ်လို့နီကီအေးရှားကရေးသားထားပါတယ
်အမေရိကန်အစိုးရအနေနဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအရေးယူမှုတွေလှုပ်တာဟာမြန်မာနိုင်ငံမှာရွေးကောက်ခံအရက်သားအစိုးရစီကတရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီအုပ်ချုပ်ရေးအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ပါအလားတူပါပဲအခုလောလောဆယ်မှာကြေးရွာတွေနဲ့တိုင်းရင်းသားဒေသတွေကိုရရဆက်ဆက်ပုံကျဲတိုက်ခတ်နေတဲ့စစ်ကောင်စီရဲ့လုံရက်တွေရပ်တန့်သွားစီဖို့စစ်ကောင်စီရဲ့ဆိုးရွားလာတဲ့လူခွေရချိုးဖောက်မှုတွေရပ်တန့်စီဖို့အာဆီယံအပါအဝင်နိုင်ငံတကာအသိုက်အဝန်းရဲ့တောင်းဆိုမှုတွေကိုလိုက်နာအကောင့်ထဲပေါ်စီဖို့အတွက်စစ်ကောင်စီကိုပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်အခုလို MFTB နဲ့ MICB ဘဏ်တစ်ခုကိုအမေရိကန်ကတန်ခတ်အရေးယူတာနဲ့ပတ်သက်ပြီးဘလို့အကျိုးတရားမှုတွေရှိနိုင်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုအခြေစိုက်တဲ့မြန်မာ Policy Institute ရဲ့ဥက္ကဋ္ဌဇော်တူးဆိုင်ကအခုလို့ပြောပါတယ
်စစ်ကောင်စီလက်အောက်ကမြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်နဲ့ MFTB ပေါ့အဲ့ဒီဘဏ်ရဲ့မြန်မာယင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ်ဒီ MICBအပါအဝင်ပေါ်လေကာဝေးဝင်ကြီးဌာနပေါ်ဒီစစ်ကောင်စီရဲ့အမေရိကန်ဆိုးရအရေးယူပိတ်ဆို့လိုက်တာကတော်တော်ထိရောက်တယ်ပြောရမှာပေါ့နော်ဒဏ်ခတ်လိုက်တာကလည်းဒီစစ်ကောင်စီရဲ့ အရှိုက်ကိုထိုးလိုက်တယ်လို့တော့ကျွန်တော်မြင်တာပေါ့ဘာလို့လဲဆိုတော့ဒီဘန်တွေကပဲစစ်ကောင်စီရဲ့ဒီလက်နက်ပစ္စည်းဝယ်တာတွေရဲ့နိုင်ငံခြားငွေသုံးဆွဲတာတွေကိုအဆင်ပြေချောမွေအောင်လုပ်ပေးတာပေါ့လေနော်ဒီလိုအရေးယူလိုက်တာကတနိုင်ငံလုံးတော့ထိတာပေါ့ဟိုမှာနိုင်ငံခြားမှာလုံးလုံးတဲ့သူတွေသူတို့အိမ်ပြန်ပို့တာတွေအဲသူတို့မိသားစုပြန်ပို့တာတွေအဲ့ဒီဟာတွေပါနည်းနည်းထိခိုက်နိုင်တယ်ဒါပေမဲ့အဓိကထိတာတော့ဒီစစ်ကောင်စီပဲပေါ့ဘာလို့လဲဆိုလက်နက်ဝယ်တာတွေပုံကျဲတာတွေလေရင်စီဝယ်တင်တာတွေကန့်တတ်သွားမယ်ဆိုတော့ဒီမိုကရေစီအင်အားစုအနေနဲ့ကြည့်မယ်ဆိုရင်တော့ခြေလန်းတလန်းတက်နိုင်လို့ပြောရမှာပေါ့
ကမ္ဘာ့ဘဏ်ကလည်းမြန်မာ Economic Monitor John 2023ကိုဂျော29ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်ပြန်လည်နလန်ထူနိုင်မဲ့အခြေအနေမရှိလို့နာမည်ပေးထားတဲ့မြမစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာမြမစီးပွားရေးဟာ2023ခုနှစ်ပထမ6လအတွင်းမှာငြိမ်နေခဲ့ပေမဲ့အိမ်တော်စုတွေဝင်ငွေကျဆင်းနေတာဇာနယ်ရိတ်ခါပြက်လက်မှာကိုစိုးရိမ်နေရတာစတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ် GDP ဟာ300ခန့်နှုန်းတိုးတက်မဲ့ခံမှန်းထားပေမဲ့ဒါဟာ2019နဲ့နှိုင်းယှဉ်ရင်100ခန့်နှုန်းလျော့နေနေပါသေးတယ်ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းရှိပါတယ်။ငွေကြေးဖောင်းပွားမှုလျှက်စစ်မီပြတ်တောက်မှုနဲ့ပိုဆိုးလာတဲ့ပဋိပက္ခတွေကစီးပွားရေးအခြေအနေကိုပိုဆိုးလာစေနိုင်ပါတယ်။မိုခါဆိုင်ကလုန်းမုန်တိုင်းရဲ့ဖျက်ဆီးမှုဟာလည်းငွေကလေးကလူသားချင်းစာနာမှုအကူအညီလိုနေတဲ့ပြည်နယ်နဲ့တိုင်းဒေသတချို့ရဲ့အခြေအနေတွေကိုပိုဆိုးသွားစေခဲ့ပါတယ်။ကုန်စည်နှုန်းတွေကဆက်လက်မြင့်တက်နေပြီးမတိကျမှုတွေဟာအလုတ်ကိုင်းနဲ့ဝင်ငွေရရှိမှုတွေအပေါ်မှာကြီးမားစွာအကျိုးသက်ရောက်မှုတွေရှိနေပါတယ်။လယ်သမားမိသားစုတွေရဲ့48ရာခိုင်နှုန်းဟာအစားအစာမလုံလောက်မဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကိုကိုးကားပြီး Relief Website မှာဖော်ပြထားပါတယ်
။ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားနဲ့လာအူဆိုင်ရာဒါရိုက်တာမာရီယန်ရှာမင်းကလည်းမြန်မာနိုင်ငံမှာပြန်လည်ပြီးတော့စီးပွားရေးတိုးတက်လာအောင်လှုပ်ဆောင်နေပြီမယ်လို့မညီမျှမှုနဲ့စည်ရဲချမ်းသာကွာဟမှုကပိုကြီးမလာကအဲ့ဒီအကျိုးသက်ရောက်မှုတွေကိုစည်ရဲသူတွေပုံမှန်ခံစားရမယ်လို့မှတ်ချက်ပြီးပြောဆိုပါတယ်။လက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးပေါ်ရိုက်ခတ်မှုတွေဟာနိုင်ငံရေးအကျပ်တဲကြောင့်ဖြစ်ရတဲ့ဒဏ်ရာဒဏ်ချက်တွေလို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကဆိုပါတယ်။ဒီလိုဆိုရင်နိုင်ငံရေးအကျပ်တဲကိုအရင်ဖြေရှင်းဖို့လိုအပ်မှာဖြစ်ပါတယ်။ဂျွန်လ21ရက်နေ့ VOA သတင်းတပုတ်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကယုံထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိဘူးလို့မြန်မာအရေးလေလံသုံးသပ်သူတွေကဆိုတဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာပဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်အစောပိုင်းအာဆီယံအရှိတောင်အခြားနိုင်ငံများအသင်းဘက်ကအစည်းအဝေးတွေစတင်လှုပ်ဆောင်တဲ့အချိန်အကြက်တဲကပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရှိခဲ့ပေမယ့်မြန်မာစစ်တပ်ဘက်ကရယူခြင်းမရှိဘူးလို့မြန်မာအရေးလေလံသုံးသက်သူဒေးဗစ်မက်တီဆန်ကသုံးသက်ချက်ပေးတယ်လို့မြန်မာအရေးလေလံသူဥအောင်သူငင်းကလည်းမြန်မာစစ်တပ်ဘက်ကအဆက်ဆက်ရှိရှိတန်တမာရေးအရာအစီအစဉ်ဆွဲတာမျိုးမဟာဗျူဟာတရက်ချမှတ်လောက်ကင်တာမျိုးမတွေ့ရတဲ့အကြောင်းနဲ့ဗိုလ်ချုပ်မှုကြီးမရောက်လိုက်အနေနဲ့နေ့စဉ်ဖြစ်လာတဲ့အခြေအနေတွေပေါ်မူတည်ပြီးတုံ့ပြန်တာမျိုးတွေပဲတွေ့နေရတဲ့အကြောင်းမှတ်ချက်ပြီးပြောဆိုပါတယ်ခင်ဗျာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာအခုတော့မြေရှားတပ်တို့အကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပ
ါဒီတစ်ပတ်မှာတော့ ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email မှာဖော်ပြထားတဲ့ကချင်ပြည်နယ်အတွင်းမြေရှားတူးဖော်မှုတွေတိုးချဲ့လာတဲ့အကြောင်းအရာတွေကိုတင်ပြသွားမှာပါ။ဆရာနာတိမ့်မှုအလွန်ကချင်ပြည်နယ်အတွင်းမြေရှားတပ်ထုတရားမဝင်တူးဖော်တင်ပို့မှုမြင့်မားနေပါဗျ။တဘာဝပတ်ဝန်းကျင်ဆိုးဝါးစွာပျက်စီးစေမဲ့ဘေးရှိနေတာကြောင့်မလုံခြုံဖို့ကန့်ကွက်နေတဲ့ကြားကပုံမှုတိုးချဲ့လာကြတာပါ။အခုဆိုပြည်သူစစ်နဲ့နယ်ခြားသောတပ်တွေလုံနေတဲ့ချီပွေမြို့နယ်မှာပါကချင်လွတ်လပ်ရေးအဖွဲ့ KIO ကမြေရှားတူးဖော်တာတွေစလုပ်လာပါဗျ။ပြီးခဲ့တဲ့မေလကလည်းKIA တပ်မခုနှစ်ထိန်းချုပ်ထားတဲ့ဖရဲရွာထဲမှာဝါကုမ္ပဏီတစ်ခုကမြေရှားတူးဖော်ကိုစတက်ခဲ့တာကိုဒေသခံတွေကကန့်ကွက်ခဲ့ကြပါတယ်။ KIA ဘက်ကတော့အဲ့ဒီစီမံကိန်းကိုကန့်ကွက်ရင်ဖမ်းဆီးမယ်လို့ထိန်းချုပ်ခဲ့ပါတယ်။မတ်လတုန်းကလည်းမန်စီမြို့နယ်ဒိန်စင်းပါမှာမြေရှားတူးဖော်မှုနဲ့ပတ်သက်ပြီးဒေသခံတွေနဲ့ KIA ကိုစီမံကိန်းလုပ်တဲ့တရုတ်ကုမ္ပဏီတွေကြားပဋိပက္ခဖြစ်ခဲ့ပါသေးတယ်။မိုးမောင်းမြို့နယ်ကမိုင်ကြရန်ဒေသမှာလည်းမြေရှားလုပ်ွက်တွေရှိနေပါတယ်။2023ခုနှစ်မေလအထိ5လတာအတွင်းရေရှားတပ်ထုတင်ပို့မှုပမာဏဟာ အမေရိကန်ဒေါ်လာတန်း660ကျော်ရှိခဲ့ပါတယ်။ဖေဖော်ဝါရီလမှာအများဆုံးတင်ပို့ခဲ့ပြီးအမေရိကန်ဒေါ်လာ158တန်းလီပါရှိခဲ့တာပါ။မေလမှာမြေရှားတင်ပို့မှုအနည်းဆုံးဖြစ်ခဲ့ပြီးအမေရိကန်ဒေါ်လာတန်း130ကျော်ရှိခဲ့ပါတယ်။၅လတာအတွင်းလစဉ်ဖြန့်မြအမေရိကန်ဒေါ်လာတန်း130ကျော်ဖို့တရားမဝင်တင်ပို့နေပါတယ်။အနာသိမ့်မှုအလွန်မြန်မာနိုင်ငံကနေတရုတ်ကိုရေရှားတက်ထူတရားမဝင်တင်ပို့မှုတန်ဖိုးဟာအမေရိကန်ဒေါ်လာ1ဘီလီယံနီးပါးအထိရှိခဲ့ပါတယ်။တရုတ်အကောက်ခွန်အထွေထွေအုပ်ချုပ်မှုအာဏာပိုင်အဖွဲ့ရဲ့ထုတ်ပြန်ချက်အရဒီကိန်းဂဏန်းတွေကိုသိရတာဖြစ်ပါတယ်။မြေရှားတက်ထူတူးဖော်တာပုံများလာတာနဲ့အတူကြီးထွားလာမယ်။တဘာဝပတ်ဝန်းကျင်လူမှုရေးလူခွင့်ရေးဆိုင်ရာပြဿနာတွေလည်းရှိနေပါတယ်။မြေရှားတက်ထူတွေအများဆုံးတူးဖော်နေတဲ့ချီပွေမြို့နယ်ဟာအေယာရီမြစ်ထဲစီးဝင်တဲ့မေခမြစ်စီးစင်းရနေရာဖြစ်ပါတယ်။တူးဖော်တာကနေထွက်လာတဲ့အညစ်အကြေးတွေကြောင့်မြေကြီးညဉ့်ညံ့တာရေချိုတန်ဇာတာတွေထိခိုက်တာမျိုးတွေရှိလာနိုင်ပါတယ်။ဆိုးကျိုးတွေကိုဒေသခံကချင်လူထုသာမကတနိုင်ငံလုံးအနေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်။တစ်ဖက်မှာလည်းရေရှားတူးဖော်မှုကိုမကျင်တဲ့ဒေသခံတွေနဲ့အာဏာပိုင်တွေကြားပြိပခမီပိုကြီးထွားလာနိုင်ပါတယ
်။ရေရှားတပ်တို့အကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါ။အခုတော့မြန်မာပြည်ကပေးစာများအလှည့်ပါ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်သံတွေအကြံပြုလိုတွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ်။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာပါ VOE ကိုအိယာဝင်နိုင်နားထောင်ပါတယ်အိယာနိုးရင်လည်းနားထောင်လိုက်ရမှနေသာထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာရေဒီယိုထုတ်လွှင့်ချက်ကိုအောက်မှလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်တဲ့အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုတော့ရေးလာပါတယ်
မြန်မာစစ်တပ်ကတည်းမောင်းချတဲ့ VOA ရေးဘလို့မှတုံးမရပါဘူး။ဒါကြောင့် PSI ပဲကြည့်နေရပါတယ်။ VOA ဝိုင်းတော်သားများကြမ်းပါပါစီလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေတယ်ဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ
်။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီသောရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါရဲ့နော်။နောက်ထပ်သောရရှင် Samuel Sensory သောရရှင်ကတော့သူသိကြတာတခုမေးလာတာပါ။မက်ကြီးမုံရဲ့အင်္ဂလိပ်စာဆိုတဲ့ page လေးရှိသေးလား။ရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျမတို့ view ရေ Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်အသစ်တွေကိုတင်ပေးနေပါတယ်မကြီးမုံရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါတယ်နော်ကျမတို့ရဲ့ view ရေ internet စာမျက်နှာပေါ်မှာဆိုရင်တော့ကျမတို့ bambi.viewnews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြရှာကြည့်နိုင်ပါတယ်အဲ့နေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က messenger ကမေးလာလို့ messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ဒီကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်အဲ့ဒီထက်ကသောရရှင်တယောက်ကတော့အကျန်းဖက်စစ်တပ်နယ်မြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့မြန်မာနိုင်ငံကလူလူရင်ဆိုင်နေရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသက်ချက်ကိုအခုလိုမျိုးရေးပြောလာပါတယ
်မင်္ဂလာပါ view အဖွဲ့သားများခင်ဗျာအားလုံးကိုစိတ်နှစ်ပါးကျန်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါတယ်မြန်မာပြည်သူတွေဟာနေ့စဉ်ဒီတိုင်းမြန်မာစစ်တပ်ကအကျန်းဖက်တဲ့လူရဲတွေနဲ့ရင်ဆိုင်နေရပါတယ်ရော်ရီကိုဝင်းနေနေကိုမိရှုပြည်သူတွေရဲ့အဥ္စာပစ္စည်းတွေကိုလူလူဖြက်စီးအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံအပြင်ဝေဟင်ကနေလည်းဂျက်တိုက်လေတွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရက်သားတွေလည်းတေးချပြီးတော့စစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျူးလွန်နေတာကဘာတိနိုင်ငံတကာအသိဖြစ်ပါတယ်မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ် ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးဗရင်းညင်စာတမ်းပါအခြေခံအချက်များဖြစ်တဲ့တိုက်ပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စည်းစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင်အာဒူပီဝင်ရောက်ဆောင်ရွက်ရမှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအားလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်ဒါကြောင့်မလို့နှစ်နှစ်ကျော်ကာလအတွင်းမှာစူဝါရဲစစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကိုအာတူပီဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပြပါခင်ဗျာ
ဒါကဒီသောရရှင်ရဲ့ကိုယ်ပိုင်သုံးသက်ချက်ဖြစ်ပါရင်စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီဘာကြောင့်မလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါတယ်နောက်ထပ်ကိုယ်ပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပြပါခင်ဗျာတရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထူးပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယကောင်းတွေမဟုတ်တော့အရန်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကလွှမ်းမိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်။ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးတော့လုံခြုံရေးကြမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOE ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူသိထားတာလေးသူစိုးရိမ်နေတာလေးကိုသတိပေးချင်ပါတယ်ဆိုပြီးတော့အခုလို့ရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျမ်းမာကြပါစီဗျာ VOE ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော် VOE နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြချင်တာရှိလို့ပါအဲ့ဒါကဘာလဲဆိုတော့ Mitel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပြပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mitel operator ကပို့လာတဲ့ message ပ
ါသူကဒီစာရင်းမှာပြောသွားတယ်လို့ပဲသူဖုန်းမှာရရှိတဲ့ဒီ Mitel ကရရှိတဲ့ဒီ message ကို screen shot ရိုက်ပြီးပို့လာပါတယ်နော်ဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရာရောက်သည့်ဂိမ်းကစားခြင်းကြော်ညာထည့်သွင်းခြင်းများဥရေရအရေးယူခံရနိုင်ပါသည်ဆိုပြီးတော့ရေးပြီးတော့တတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမြန်မာနိုင်ငံမှာ Mitel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message တတိပေးတာမျိုးတွေရမယ်ထင်ပါတယ်နော် Mitel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာရီကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုအောင်ဆိုတဲ့သောရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်အဖမ်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ
်လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားဖားနှစ်ယောက်လာလဲပါတယ်နောက်နေ့ကျတော့သူ့ဖေလို့သူပျောက်သွားပါတယ်သုံးလေးရက်လောက်အဆက်အသွယ်မရပါဘူးဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်သူစစ်ကြောရေးရောက်နေတယ်တဲ့အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တယ်ကြားပါတယ်ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လှုပ်ချင်တိုင်းလှုပ်နေကြတာကိုကျွန်တော်တို့ကငြင်းခံနေရမှာလားဘာလို့တင့်လဲပြောပြပါအောင်
ဟုတ်ကဲ့ပါဒီလိုလာဖန်းကျင်တိုင်းဖန်းပြီးတော့ဘာတည်မှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများတန်းရရှိတတ်ပါရဲ့နော်အဲ့လိုမျိုးလှုပ်ဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေထင်လို့သုံးဝင်ရနေရဆိုတဲ့အတ္တကပဲဖြစ်ပါရဲ့နော်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့တဲ့ကအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီ။အချိန်ကြာလေးလေးပိုဆိုးလေးလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုသရရှင်ရေးပို့တဲ့စာတွေမှာတွေ့ရပါတယ်ရှင်။ဒီထက်မှရန်ကုန်ကသရရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသိပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာဆက်မှုဆောင်ကအထည်ချုပ်စက်ယုံဝန်ထမ်းတယောက်ပါကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ယုံတထေးဘက်ကရောမြန်မာကောင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘသူကိုပဲတိုင်တိုင်းအလကားဖြစ်နေလို့ပါ VOA ကနေပဲအများသိအောင်ပြောပြပေးပါလား VOA ကျေးဇူးတင်ပါတယ
်သောရရှင်ရဲ့နေ့စဉ်ဒုက္ခတွေတဲ့ကတစ်ခုဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှနေရက်ချင်ပါတယ်ရှင်ပေါ်ပြောကောင်းမွန်အစဉ်ပြေတဲ့နေရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါရစေ။အားလုံးဘေးရန်နေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒီစာတွေကိုမအေးတန်တာကျော်တင်ပြပြန်ချပေးခဲ့တာပါအခုတော့ဘလို့သတင်းစမ်းတွေကဘာမှဖြစ်နေလဲကြည့်ကြအောင်ပါလေဆာနင်းတန်းသုံးပြီးအင်တာနက်ကွန်ရက်ဖြန့်လို့ရနေပါပြီလက်နှစ်ဖက်နဲ့မနိုင်မနှင်းဖြစ်နေသူတွေရေပွဲလို့လက်အများကြီးတတ်နိုင်အောင်ဂျပန်မှာတည်ထွင်ကြပါတယ်ဒီလိုသတင်းလေးတွေကိုမအီးတန်စင်နဲ့ကိုညာဝင်းအောင်တို့တင်ဆက်ထားပါတယ
်ပုံရိပ်တုကဘာတွေတကူလုံးနှင်းမြုပ်ခံစားနိုင်တဲ့ဝတ်စုံတစ်ခုကိုဆွစ်ဇာလန်သုတေသီတွေတီထွင်ထားပါတယ်မက်တာဗတ်စ်လို့ခေါ်တဲ့ပုံရိပ်တုကဘာတွေကိုကိုယ်တိုင်ရောက်သွားသလိုထိတွေ့ခံစားနိုင်စေဖို့ပေါ်ပါပြီးသဘာဝကျတဲ့အပျော်စားကြွက်သားအတုတွေနဲ့ဖန်တီးထားတဲ့ဝတ်စုံမက်တာစုကိုဆွစ်ဇာလန်နိုင်ငံ ETH Zurich အစိုးရတက္ကသိုလ်ကသုတေသီတွေကတီထွင်ထားတာပါပုံရိပ်တုကဘာတွေမှာငှက်ကလေးတစ်ကောင်လက်ပေါ်မှာလာနာရင်ဝတ်စုံရဲ့ကြွက်သားတုကညှင်ပေးမှဖြစ်တာကြောင့်အပြင်မှာတကယ်ထိတွေ့သလိုခံစားရမှာပါဒီဝတ်စုံဟာရုပ်ရှင်ကြည့်ရင်ဇက်လိုက်နေရမှာပရိသတ်ကကိုယ်တိုင်ဝင်ခံစားနိုင်အောင်လုပ်ရမှာအသုံးပြုနိုင်သလိုကိုယ်လက်လှရှားမှုတွေကိုအုံနောက်ကမထိန်ချုပ်နိုင်တော့လို့ကိုယ်လက်တုံနဲ့ပါကစ္စတန်ယောဂခံစားရသူတွေလမ်းလျှောက်နိုင်အောင်လုပ်ပေးရမှာလဲအထောက်အကူဖြစ်စေနိုင်တယ်လို့ဖန်တီးသူစီမံကိန်းတာဝန်ခံတွေကပြောပါတယ်တကူလုံးမှာလေးဖြည့်ထားတဲ့ plastic အိတ်လေးတွေအများကြီးပတ်စည်းထားပြီးလျှက်စည်းအနှဲငယ်လွှတ်လိုက်တာနဲ့ကြုံလွယ်ပွားလွယ်တယ်လို့မျိုးကြိယာကိုတတ်ထားတာကြောင့်လူတွေရဲ့ကြွက်သားတွေတုံ့ပြန်ပုံနဲ့ဆင်တူနေပါတယ် Meta Sweet ဝတ်စုံကို engineer 6ယောက်ပေါင်းပြီးဖန်တီးနေတာဖြစ်ပြီးဒီဝတ်စုံနဲ့ဆိုရင်ပုံရိပ်တုကဘာကိုမြင်ရုံနဲ့မကကြွက်သားတို့ရဲ့လှုပ်ရှားမှုကြောင့်လူကိုယ်တိုင်ပါဝင်ရောက်ခံစားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဝေးလက်ခံပြတဲ့ဒေတာတွေစီကိုလေးစားရောင်ကြည်ဖြစ်ပြီးတော့အင်တာနက်ပေးနိုင်ဖို့ Google ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Alphabet ကတည်ထွင်ထားပါတယ်။တင်လွှာအမြင့်ထီကိုလွှင့်တင်နိုင်တဲ့ဘူပေါင်းကြီးတွေကိုတုံးပြီးတော့အင်တာနက်ပေးဖို့ Google ကုမ္ပဏီရဲ့ကြိုးစားမှုမအောင်မြင်ခဲ့တဲ့နောက်မှာအခုလေးစားရောင်ကြည်ကိုတုံးပြီးတော့အင်တာနက်ချိတ်ဆက်ပေးဖို့စမ်းသပ်ခဲ့တာမှအောင်မြင်နေရကိုတွေ့ရပါတယ်။Alphabet ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ X ကတာရာလို့နာမည်ပေးထားတဲ့စီမံကိန်းကနေတဆင့် data ချက်လက်တွေကိုလေးစားရောင်ကြည်တန်းတွေထဲမှာတည်သွားပေးနိုင်တဲ့နည်းနဲ့အင်တာနက်ချိတ်ဆက်ပေးတာပါ။ဖန်ကြိုးမြင် fiber optic လိုမျိုးအလင်းနှန်းတွေတုံးပြီးတော့ data တွေကိုတနေရာကနေတနေရာပို့ပေးတာဖြစ်ပေမဲ့အခုနည်းစစ်ကဖန်ကြိုးမြင်တွေချိတ်ဆက်မလို့တော့ပါဘူး။ data တွေကိုတည်သွားပေးမဲ့လေးစားရောင်ကြည်တန်းကိုပြစ်လွတ်မဲ့မီးပွိုင်တို့မျိုးမီးလုံးကြီးတစ်ခုနဲ့အဲ့ဒီလေးစားရောင်ကြီးတန်းကိုဖမ်းယူမယ်တစ်ဖက်ကလည်း receiver မီးလုံးကြီးကို12မိုင်လောက်အကွာစီမှာထားရင်တစ်စက္ကန့်ကို20 GB အထိမြန်နှုန်းနဲ့ဆက်သွယ်ပေးနိုင်တယ်ဆိုပြီးတာရာစီမံကိန်းကိုဦးဆောင်တဲ့သူကပြောပါလေ လေးဆက်အင်တာနက်နည်းပညာသစ်ကိုအိန္ဒိယနိုင်ငံမှာအကျယ်တဝင့်သုံးနိုင်အောင်လို့လှုံ့ဆော်ဖို့အိန္ဒိယနိုင်ငံရဲ့အကြီးဆုံးတယ်လီဆက်သွယ်ရေးနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ Bharti Airtel ကုမ္ပဏီနဲ့ပူးပေါင်းလုပ်ကိုင်နေတဲ့အကြောင်းတာရာစီမံကိန်းအကြီးအကဲတွေကပြောပါတယ်။ကျူးရီသွယ်တန်းနေစရာမလိုတော့ဘဲနဲ့ကုန်ကြစည်တသက်တသာနဲ့မြန်နှုံးမြင့်အင်တာနက်ချိတ်ဆက်ပေးနိုင်တဲ့လေးဆက်အင်တာနက်နည်းပညာကိုကမ္ဘာတစ်ဝန်းကအင်တာနက်လိုင်းတွေသွယ်တန်းနိုင်မှုခက်ခဲနေတဲ့ဝေးလံခေါင်းဖျားတဲ့နေရာတွေမှာတက်ဆင်ချိတ်ဆက်ပြီးသွားနိုင်ဖို့ X ကုမ္ပဏီကမျှော်လင့်ထားတာဖြစ်ပါတယ်။လောလောဆယ်မှာတော့အိန္ဒိယ၊ဩစတြေးလျ၊ကင်ညာနဲ့ဖီဂျီအပါအဝင်နိုင်ငံ73နိုင်ငံမှာလေးစားရောင်ကြီးတန်းသုံးပြီးတော့အင်တာနက်ချိတ်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
လက်မအားဘူးလို့ပြောစရာမလိုတော့အောင်လက်အပူတွေတက်နိုင်ဖို့ဂျပန်ကုမ္ပဏီတစ်ခုကစမ်းသပ်နေပါတယ်။လက်၆ဖက်အထိအပူတက်နိုင်မဲ့ကိရိယာကိုကြောမှာဝတ်လိုက်ရင်ပင့်ကူလိုရေပိုရဲလိုပုံစံပေါက်သွားမှာပါ။လောလောဆယ်တော့ဝတ်ဆင်တဲ့သူကလက်အပူတွေကိုမထင်းချုပ်နိုင်သေးပဲအဝေးတိုင်းကလုတ်နဲ့တင်လှုပ်ရှားနေရပါတယ်။နောက်ထပ်စမ်းသပ်မှုထပ်လုပ်ပြီးရင်တော့ဝတ်ဆင်တဲ့သူကလက်အပူကိုသုံးပြီးသူကိုယ်တိုင်ပစ္စည်းမှရာတကားဖွင့်တာတွေလုပ်နိုင်မယ်လို့မျှော်လင့်ထားတာပါ။ဂျပန်ရိုးရာရုပ်သေးဇာတ်သပင်မှာလူ၃ယောက်ပေါင်းပြီးရုပ်သေးတရုပ်ကိုကားတဲ့ပုံစံကိုအတူယူပြီးဆက်ရုပ်လက်အပူတွေကိုတီထွင်ပစ်ကြောင်းတိုကျိုတက္ကသိုလ်ကပါမောက္ခမာဆာဟီကိုအီနာမီကပြောပါတယ်လက်အပူတွေကလှပယုံနေမကဘေးအန္တရာယ်ကျရောက်တဲ့အခါကူညီကယ်ဆယ်ရေးမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ကြောင်းလည်းသူကပြောပါတယ်ကြောပေါ်မှာဖြုတ်လိုက်တက်လိုက်လှုပ်လို့ရတဲ့ socket ရှိပြီးဆက်ရုပ်လက်အပူတွေတင်တာမကပန်ကာတလက်ဒါမှမဟုတ်လေအတောင်မှန်တက်ချင်ရင်လည်းတက်နိုင်အောင်လုပ်ဖို့ညှိမှန်းထားတယ်လို့သူကပြောပါတယ်ခင်ဗျာ
။သူကြဆံပြသတင်းတွေကိုမဟိတန်စင်နဲ့ကိုဂျန်ဝင်းအောင်တို့တင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုသားညိုဦးကပြောပြပေးပါဦးမယ
်။လူမျိုးရေးပြည်ပခရိုင်နဲ့မငြိမ်သက်ဖြစ်နေတဲ့မြန်မာနဲ့နေချင်းဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာတနင်္လာနေ့လင်းအားကြီးပိုင်းတုန်းကလူမျိုးရေးထိကျုံတွေထပ်ဖြစ်ပြီးတော့လူ3ဦးသေဆုံးခဲ့ရတဲ့ဆူရရိုက်တာသတင်းမှရေးပါရတယ်။ဒေသတွင်းမှာမေလစောပိုင်းကလေးကဖြစ်လာတဲ့လူမျိုးရေးထိကျုံတွေကြောင့်လူ80ထက်မနည်းအခုချိန်ထိသေဆုံးခဲ့ရပြီးတော့လူ4000ကျော်အိုးအိမ်ပဲဖြစ်ခဲ့ရပါတယ်။အထိကျုံတွေကိုဟန်တားဖို့လူညုံရေးတွေထူးထူးထဲချထားတဲ့ကြားမှာပဲအခုလိုမျိုးရပန်ရန်ကအကြမ်းဖက်မှုတွေမိရှို့မှုတွေကတော့ဇက်တိုက်လို့ဆက်ဖြစ်နေသေးပါသစ်ဆုံးသူတွေအတွက်မိသားစုဆွေမျိုးတွေစုဝေးတဲ့ခမ်းမဆောင်ကိုပြည်နယ်ဝန်ကြီးချုပ်ဘီရန်စင်လာရောက်ပြီးတော့ဝန်ထမ်းစကားဆိုပါလေအဲဒီနောက်ပြည်နယ်ဝန်ကြီးချုပ်ဟာအနီးနားကခရိုင်တစ်ခုလွဲတွားရောက်စစ်ဆေးကြည့်ရှုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာနီတိုးထိပ်တီးအစည်းအဝေးကျင်းပမဲ့လစ်တနေရီယာအပါအဝင်၅ရက်ကြာဥရောပ၃နိုင်ငံခီးစဉ်ကိုလာမဲ့သတင်းပတ်မှာထွက်မယ်ဆိုပြီးတော့အင်ပီရောကနေပြီးတော့တင်ဦးနေနေမှာကြီးညာပါတယ်လာမဲ့တင်ဦးနေနေကစပြီးတော့ဇူလိုင်9ရက်ကနေ17ရက်ထိခီးစဉ်မှာပထမဆုံးဖြစ်တဲ့လန်ဒန်မြို့ကိုဝင်ရောက်มาဖြစ်ပါတယ်။နှစ်ရက်ကြာခီးစဉ်မှာဒီနှစ်နိုင်ငံဆက်ဆံရေးကိုပုံမူခံကန့်စီဖို့အတွက်ဘီယန်ချားစ်နဲ့ဝန်ကြီးချုပ်တိုနဲ့ဒီသမ္မတဘိုက်ဒန်တွေ့ဆုံဖို့စီစဉ်ထားပါတယ်။ပိုလန်နိုင်ငံဟာဘဲလာရုစ်နယ်စပ်လုံခြုံရေးကိုတိုးမြှင့်ဖို့အတွက်ရဲတပ်ဖွဲ့ဝင်900ဆီလုံးမယ်လို့ပြောပါတယ်။နယ်စပ်မှာရှေ့ပြောင်းလာသူတွေဖြတ်တန်းဝင်ရောက်မှုတိုးများလာတာနဲ့ဘဲလာရုစ်မှာရုရှားကဗက်ဂနာခြေစားတပ်ဖွဲ့တွေရှေ့ပြောင်းလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒေသတည်မှမှုတွေကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးကာကွယ်တပ်ကရဲရရှိ900အင်အားတိုးမြှင့်သွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပိုလန်ပြည်ထောင်စုဝန်ကြီးကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်။လက်ရှိအဖြစ်နေဆက်လုံရင်းယူထားတဲ့နေကြာဆောင်တပ်ဖွဲ့9000နဲ့စစ်သား2000လို့ရှိနေပြီးတော့အခုဒီရဲတပ်ဖွဲ့ဟာသူတို့နဲ့အတူနေဆက်လုံရင်းကိုလက်တွဲဆောင်ရမှာဖြစ်ပါတယ်။ပြည်ထောင်နိုင်ငံသမ္မတမက်ခရွန်ဟာဒီသမ္မတနန်းတော်မှာအထူးလုံရင်းအစည်းအဝေးတက်ကိုတင်ဦးနေနေညပိုင်းကခေါ်ယူပါတယ်။ပြည်ထောင်နိုင်ငံမြို့တော် Paris စင်ကြေဘုံမှာ18နှစ်အရွယ်လူငယ်တဦးရဲ့ဒီရဲလက်ချက်နဲ့တည်ဆုံးခဲ့ရတာကနေပြီးတော့အကြမ်းဖက်ဆန္ဒပြမှုတွေနဲ့နောက်ရဲတွေနဲ့အထိရုံးတွေဖြစ်ပေါ်နေချိန်မှာခုလိုမျိုးရေးပေါ်စည်းဝေးကိုခေါ်ယူခြင်းပါတာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ Zubel Altayeb နဲ့ Zenith Abdurrahman တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမကြခင်ပဲဆုံးသတ်တော့မှာပါ။တော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်သန်းပ
This program has come to you from the Voice of America, Washington.